Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်အမေရိကန်ပြည်တော်စုဝါရှင်တန်ဒီစီမြို့တော်ကနေ2016ခုနှစ်မတ်လ28ရက်တနင်္ဂနွေနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိคลိုင်းဒိုမီတာ24 25 32 51နဲ့คลိုင်းလက်မီတာ190တို့ကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်ဒီညပိုင်းအစီအစဉ်မှုကကျမစုမော်ပါရှင
်မင်္ဂလာညချမ်းပါရှင်ကျမတင်ကြီးထိုက်ပါဆီးရီးယားနိုင်ငံကရှေးဟောင်းမြို့ပါလ်မိုင်ရာကိုအစ္စလာမ်ရဲ့အစိုးရ IS အဖွဲ့ထံကနေဆီးရီးယားအစိုးရတပ်လူလာတဲ့တပ်ဖွဲ့တွေကပြန်လည်သိမ်းယူလိုက်ပါပြီဘယ်လ်ဂျန်နိုင်ငံဘရပ်ဆဲမြို့တော်မှာတော့အင်ကာနီတိုက်ခိုက်ခံရမှုအတွင်သေဆုံးခဲ့ချသူတွေကိုအောက်မေ့သတိရတဲ့အနေနဲ့ပြည်သူတွေမြို့တော်ရှင်ပြည်မှာစုဝေးခဲ့ကြသလိုဆန္ဒပြသူတချို့လည်းရှိခဲ့ပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုမမိုးဖြူနဲ့အတူကြီးညာပေးပါမယ်ရှင်
ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်တွေကိုတင်ဆက်ပေးမှာပါကတော့ဒီကနေ့မတ်လ28ရက်နေ့မှာကြာရောက်တဲ့တက်မတော်နေ့အခမ်းအနားမှာတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတက်မတော်ရဲ့ရှေ့ဆက်ဆောင်ရွက်မဲ့အခမ်းကဏ္ဍနဲ့ပတ်သက်ပြီးအခုလိုပြောဆိုပါတယ
်တက်မတော်ဟာနိုင်ငံတော်နဲ့ပြည်သူတို့အကျိုးစီးပွားကိုဖြစ်ထွက်အောင်ပေါ်ဆောင်နိုင်ဖို့အတွက်ဦးပေါင်းပေါင်းဆရာသားမှဖြစ်ကြောင်းအလေးနဲ့ပြောကြားလိုပါတယ်
မြန်မာဒီမိုကရေစီအဖွဲ့ချုပ် NND ဘက်ကလည်းတက်မတော်အနေနဲ့ဒီမိုကရေစီရေးမှာပူးပေါင်းပါဝင်မှုအကြီးအကျယ်ထုတ်တောင်းဆိုလိုက်တဲ့သတင်းအမကြခင်အပြည့်စုံနားဆင်ရပါမယ်။နောက်ပိုင်းမှာလည်းအစိုးရအသစ်ကိုဦးဆောင်မဲ့သမ္မတအသစ်ဦးထင်ကျော်ရဲ့အကြောင်းအကိုဖြစ်သူကပြောပြထားတဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ကိုလည်းတင်ဆက်ပေးမှာပါ။တနင်္ဂနွေနေ့တိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမသိင်ကြီးထိုင်နဲ့မမိုးဖြူတို့ကတင်ပြပေးမှာဖြစ်ပါတယ်ရှင်။
ဆီးရီးယားအစိုးရတပ်ဖွဲ့တွေကပါလ်မိုင်ယာမြို့ကိုအစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့လက်ကနေပြန်လည်သိမ်းပိုက်လိုက်ပြီးဖြစ်ပါတယ်။ဆီးရီးယားရှေးဟောင်းမြို့ပါလ်မိုင်ယာကိုအစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့ကလွန်ခဲ့တဲ့ဆယ်လကသိမ်းယူခဲ့ပြီးနှစ်ပေါင်း 2,000 နီးပါးတပ်တန်းရှိပြီးဖြစ်တဲ့ရှေးဟောင်းရုပ်ထုတွေကိုဖျက်ဆီးခဲ့တာဖြစ်ပါတယ်။ရုရှားရဲ့လေကြောင်းတိုက်ခုနဲ့ဆီးရီးယားတပ်ဖွဲ့တွေရဲ့ပါလ်မိုင်ယာမြို့ကိုပြန်လည်သိမ်းယူနိုင်ရေးသတင်းသုံးပတ်နီးပါးကြာထိုးစစ်ဆင်တိုက်ခိုက်မှုတွေကတရက်ပိုင်းမှာပိုပြီးပြင်းထန်ခဲ့ပါတယ်။မြို့ရင်းမှာကြန့်ရှိနေသေးတဲ့ IS အစ္စလာမ်ရဲ့အစွန်ရောက်တိုက်ခိုက်ရေးတပ်သားတွေကဒီယာအေဇာမြို့ကို UTP အရှိတ်ဘက်ကိုဆုတ်ခွာသွားတယ်လို့ဆီးရီးယားပြည်ပခါကိုစောင့်ကြည့်နေတဲ့ဗီတင်ချေးဆိုင်ဆီးရီးယားလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကပြောပါတယ်။စစ်သွေးကြတွေကမြောက်ဖက်ဒီယာအေဇာမြို့ကနေသူတို့ရဲ့အုတ်ချုပ်ရေးအချက်အချာရက်ကာမြို့ကိုဖြတ်ပြီးတူရကီနယ်စပ်အထိတောင်ဘက်ပိုင်းမှာဆိုရင်အီရတ်နိုင်ငံအထိနေမြေတွေချက်ထွင်ပြီးအခိုင်အမာထိန်းချုပ်ထားတာဖြစ်ပါတယ်။ပါလ်မိုင်ယာမြို့ကိုသိမ်းပိုက်လိုက်နေတာကြောင့်ဆီးရီးယားအစိုးရအတွက်ပါလ်မိုင်ယာမြို့နဲ့ဒီယာအီဇော့မြို့ကြားကကီလိုမီတာ100ကျော်သဲကန္တရာကိုလမ်းပွင့်သွားစီပြီးလည်းဖြစ်ပါတယ်။ဒီယာအစားနဲ့ရက်ကာမြို့တွေအပါအဝင်အစ္စလာမ်ရဲ့အစွန်ရောက် IS တို့ကိုခြေမုံရေးစစ်ဆင်ရေးတွေမှာဗဟုအခြေစိုက်စခန်းအဖြစ်ပါလ်မိုင်ယာမြို့ကိုအသုံးပြုမှာဖြစ်တယ်လို့ဆီးရီးယားစစ်တပ်ကပြောပါတယ်။ပါလ်မိုင်ယာမြို့သိမ်းတိုက်ပွဲအတွင်း IS အစ္စလာမ်ရဲ့အစွန်ရောက်တိုက်ခိုက်ရေးတပ်သား400ဆီးရီးယားအစိုးရတပ်ဖွဲ့တွေနဲ့မဟာမိတ်တပ်သား180တို့ကြာဆုံးခဲ့တယ်လို့ဆောင်ချီရဲ့အဖွဲ့ကပြောဆိုထားပါတယ
်။ American ပြည်ထောင်စုနောက်ပိုင်း Washington, Alaska နဲ့ Hawaii ပြည်နယ်တွေမှာမနေ့ကကျင်းပတဲ့ Democratic Party ရင်းသမရအလောင်းပနားမရွေးချယ်ပွဲတွေမှာ Vermont ပြည်နယ်အထက်လွှတ်တော်အမတ် Bernie Sanders ကပြည်နယ်3ခုစလုံးမှာအနိုင်ရခဲ့ပါတယ်။ဒါကြောင့် Party ရင်းသမရအလောင်းရွေးချယ်ပွဲတွေမှာဦးဆောင်နေတဲ့ Hillary Clinton ကိုမှီဖို့နည်းနည်းပိုနီးသွားပါတယ်။Vermont အထက်လွှတ်တော်အမတ် Bernie Sanders က Alaska ပြည်နယ်မှာမဲရလတ် 82 ရာခိုင်နှုန်းရရှိပြီး Washington နဲ့ Hawaii ပြည်နယ်တွေမှာလည်းမဲရလတ် 80 ရာခိုင်နှုန်းကျော်ရခဲ့တာဖြစ်ပါတယ်။ Democratic Party ရင်းစည်းမျဉ်းနေရပါတီညီလာခံကိုယ်စားလှယ်တွေကိုအချိုးကျခွဲဝေရတာကြောင့်စနေနေ့ကကျင်းပတဲ့ရွေးချယ်ပွဲတွေမှာ Mr. Sanders ကိုရှုံးနိမ့်ခဲ့တဲ့ Miss Clinton အနေနဲ့ပါတီညီလာခံကိုယ်စားလှယ်တော်တော်များများရရှိထားစေဖြစ်ပါတယ်။အနောက်ဖက်ပြည်နယ်တွေကိုချီဦးလှည့်နေတဲ့ချိန်မှာပဲအခြေအနေတိုးတက်လာမယ်ဆိုတာကိုသိထားပါတယ်လို့ Mr. Sanders ကစနေနေ့ကမြောက်ပိုင်းပြည်နယ် Wisconsin ပြည်နယ်စည်းရုံးရေးမှာပြောဆိုသွားပါတယ်။ပါတီရင်းသမရအလောင်းပနားမရွေးချယ်ပွဲတွေအစောပိုင်းကာလတွေမှာတောင်ပိုင်းပြည်နယ်တွေမှာ Mrs. Clinton ကအများစုအနိုင်ရခဲ့ပေမဲ့အခုနောက်ဆုံးကျင်းပတဲ့ပြည်နယ်6ခုတွေမှာ Mr. Sanders အနိုင်ရခဲ့တဲ့ပြည်နယ်5ခုစလုံးကအနောက်ပိုင်းပြည်နယ်တွေဖြစ်ပါတယ်။စနေနေ့ရွေးချယ်ပွဲတွေမှာ Mr. Sanders အနိုင်ရခဲ့ပေမဲ့လို့ပြိုင်ဘက်နိုင်ငံရေးဝန်ကြီးဟောင်း Hillary Clinton ထက်ပါတီညီလာခံကိုယ်စားလှယ်အရေးအတွက်300ရော့ပြီးတော့ Hillary Clinton ရဲ့နောက်ကလိုက်နေရတော့ဖြစ်ပါတယ်
။ဗ ဘယ်ဂျီယံနိုင်ငံဘရဆဲမြို့တော်တိုက်ခိုက်ခံရမှုအတွင်းသေဆုံးခဲ့ကြသူတွေအတွက်အောက်မေ့သတိရတဲ့အနေနဲ့စုဝေးနေကြတဲ့လူအုပ်အတွင်းတိုးဝှေ့ဝင်ရောက်ခဲ့ကြတဲ့ရွှေပြောင်းဝင်ရောက်မှုကိုစန့်ကျင်သူလက်ရဝါဒီတွေကိုအဓိကရုံးနှိမ်နှင်းရေးရဲတပ်ဖွဲ့ကမိသက်ပိုက်တွေအုံပြုပြီးလူစုခွဲခဲ့ပါတယ်လေယာဝါဒီဆန္ဒပြသူတစုကဒီကနေ့တနင်္ဂနွေနေ့မှာဘရဆဲမြို့တော်ကရင်ပြင်ထဲကိုရုတ်တရက်ဖြန့်ကျက်ဝင်ရောက်ခဲ့ပြီးကျွေးကျော်သံနေအော်ဟစ်နာစီပုံစံအလေးပြုမှုကိုတရုတ်ဖော်ခဲ့တယ်လို့အဓိကရုံးနှိမ်နှင်းရေးရဲတွေရောက်မလာခင်မှာလဲတေဆုံးသူတွေကိုအောက်မေ့သတိရတဲ့အနေနဲ့ရောက်လာကြတဲ့တခြားသူတွေနဲ့ပြင်းပြင်းထန်ထန်ပြောဆိုမှုတွေရှိခဲ့ပါတယ်ဘယ်ဂျီယံနိုင်ငံဘရဆဲလ်မြို့တော်မှာကြောက်ရွံ့မှုကိုတွန်းလှန်ရေးလူမှုချိတက်ပွဲတစ်ခုကိုဒီကနေ့တနင်္ဂနွေနေ့မှာကျင်းပဖို့စီစဉ်ထားပေမဲ့မလုပ်ဖြစ်ခဲ့ပါဘူး။တိုက်ခိုက်ခံရမှုစုံစမ်းစစ်ဆေးရေးလုပ်ငန်းတွေလူမှုစုဝေးပွဲတွေကြောင့်နှောင့်နှေးသွားနိုင်တယ်လို့အာဏာပိုင်တို့ကပြောဆိုထားတာဖြစ်ပါတယ်။ဒါပေမဲ့တိုက်ခိုက်ခံရမှုအတွင်သေဆုံးခဲ့ကြသူတွေအတွက်အောက်မေ့သတိရတဲ့ပြည်သူတွေမြို့တော်အလဲကရှင်ပြင်မှာစုဝေးရောက်ရှိနေကြဆဲဖြစ်ပါတယ်။တိုက်ခိုက်မှုမှာပါဝင်ပတ်သက်သူအတော်များများလွတ်မြောက်နေစေဖြစ်ပေမဲ့စုံစမ်းစစ်ဆေးရေးမှုတွေကတော့ဒီအပိုင်းအတွင်းမှာတိုးတက်မှုအတော်များများရရှိထားပုံရပါတယ်။ဒီကနေ့တနင်္ဂနွေနေ့မှာပဲမြို့တော်ဘရပ်ဆဲလ်တဝိုက်မှာရဲတွေကစီးနှင်းမှု73ချိန်ပြုလုပ်ခဲ့ပြီးအကြမ်းဖက်မှုနဲ့ဆက်နွယ်ပြီးလူ6ဦးကိုဖမ်းဆီးစစ်ဆေးပါတယ်။9ဦးကိုတော့ပြန်လွှတ်ပေးလိုက်ပြီလို့လည်းအာဏာပိုင်တို့ကပြောပါတယ
်။မော့စလင်ကဘာတိုးတက်ချမ်းသာရေးတိုးမြင့်လှုပ်နိုင်မှုဆော်ဒီအာရေဗျနဲ့ဆက်ဆံရေးပြန်တည်ဆောက်ဖို့အတွက်အီရန်နိုင်ငံအနေနဲ့လုံနိုင်တာမှန်သမျှလှုပ်သွားမယ်လို့အီရန်သမ္မတဟက်ဆန်မရီနီကပြောဆိုလိုက်ပါတယ်။ပါကစ္စတန်နိုင်ငံကိုနှစ်ရက်ကြာအလဲပတ်ရောက်နေတဲ့ခီးစဉ်အစုံအီရန်သမ္မတကအခုလိုမှတ်ချက်ပေးပြောဆိုသွားတာဖြစ်ပါတယ်။ဆော်ဒီအာရေဗျနိုင်ငံနဲ့ဆက်ဆံရေးပိုကောင်းအောင်လုပ်တဲ့နေရာမှာအီရန်အနေနဲ့ပါကစ္စတန်နိုင်ငံရဲ့အကူအညီကိုအများကြီးရနေတာဖြစ်ပါတယ်။ပါကစ္စတန်အနေနဲ့ဒီနှစ်နိုင်ငံကြားအခြေအနေပိုဆိုးမလာအောင်တနိုင်ငံနဲ့တနိုင်ငံပြောဆိုဆက်ဆံမှုတွေရှိလာအောင်အတတ်နိုင်ဆုံးစ조사ဆောင်ရွက်နေပါတယ်လို့တရုတ်နိုင်ငံဆိုင်ရာပါကစ္စတန်သမ္မတဟောင်းမဆုဒ်ခန်းကပြောဆိုပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလကဆော်ဒီအာရေဗျားမှာရှိတဲ့ဘာသာရေးခေါင်းဆောင်တစ်ယောက်ကိုအဆုံးစီရင်ခဲ့တာနဲ့ပတ်သက်လို့တဟေရန်မြို့ကဆော်ဒီအာရေဗျားတန်ယုံကိုလူအုပ်ကြီးကဆန္ဒပြခဲ့ပြီးတဲ့နောက်ဆော်ဒီအာရေဗျားနိုင်ငံကအီရန်နဲ့ဆက်သွယ်ဖြတ်တောက်ခဲ့ပါတယ်။ပါကစ္စတန်နိုင်ငံအစ္စလာမဘတ်မြို့သတင်းတောက်တီနဲ့တွေ့ဆုံမှာတော့အီရန်နဲ့ဆော်ဒီအာရေဗျားနှစ်နိုင်ငံကြားပြဿနာတွေကိုဖြေရှင်းဖို့မှန်ကန်တဲ့လမ်းကြောင်းကိုရွေးချယ်နိုင်လိမ့်မယ်လို့သူမျှော်လင့်နေတဲ့အကြောင်းအီရန်သမ္မတကပြောဆိုသွားပါတယ်ရှင
် View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 5885စနီတန်နူးနေမှာလိုင်းလံမီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ပြည်ဦးမြန်မာပိုင်းစီစဉ်ကနေတနင်္ဂနွေနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြီးညာနေပါတယ်မြန်မာနိုင်ငံရဲ့ဥဆောင်မှုအခမ်းကဏ္ဍမှာပါဝင်နေတဲ့မြန်မာတပ်မတော်ရဲ့အကြီးအကဲဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကနိုင်ငံနဲ့နိုင်ငံသားတွေရဲ့အေးချမ်းသာယာမှုအတွေ့အစိုးရနဲ့ပူးပေါင်းဆောင်ရွက်မယ်လို့ကတိပြုပြောဆိုလိုက်သလိုနိုင်ငံရဲ့ဒီမိုကရေစီလမ်းကြောင်းမှာရင်ဆိုင်လာရနိုင်တဲ့စိန်ခေါ်အကဲဆတ်မှုတွေကိုလည်းသတိပေးပြောဆိုပါတယ်နေပြည်တော်မှာဒီကနေ့ကျင်းပတဲ့82နှစ်မြောက်တပ်မတော်နေ့ဓမ္မမဟုတ်တော်လှန်ရေးနေ့စီးပြအခမ်းအနားမှာဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်ဒီမိုကရေစီဖော်ဆောင်နာမှာအဓိကအဟန့်ဓာတ်တွေကစီကံလိုက်နာမှုအားနေတာနဲ့လက်နက်ကင်တောင်းကျမ်းမှုကြောင့်ဖြစ်ပြီးဗျမ်းပရာဒီမိုကရေစီကိုဥတီသွားစေနိုင်တယ်လို့ကာကွယ်ရေးဦးစီးချုပ်ကပြောဆိုခဲ့ပါတယ်။အစိုးရတဲ့အာဏာလွှဲပြောင်းရယူဖို့ရပ်ပိုင်းမဲ့လိုတော့တဲ့အချိန်မှာကျင်းပတဲ့တပ်မတော်နေ့ဒါမှမဟုတ်တော်လှန်ရေးနေ့အခမ်းအနားမှာတော့မူလတော်လှန်ရေးနေ့ကိုနိုင်ငံတကာတပ်မတော်များနှီးတူတပ်မတော်နေ့သတ်မှတ်ဖို့လိုလာလို့လွတ်လပ်ရေးကြိုးပမ်းမှုတမိုင်းမှာအမွန်မြတ်ဆုံးဖြစ်တဲ့တော်လှန်ရေးနေ့ကိုတမတော်နေလို့ပြောင်းလဲလိုက်ရတာဖြစ်တယ်ဆိုပြီးတော့လည်းပြောဆိုခဲ့ပါတယ်။အစိုးရအသစ်ကိုဥဆောင်မဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကထုတ်ပြန်တဲ့82နှစ်မြောက်တော်လှန်ရေးနေ့ကြီးညာချက်မှာတော့နိုင်ငံရေးပါတီတွေကအဓိကဥဆောင်ပြီးပြည်သူတမတော်အမျိုးသားအင်အားစုတွေစည်းလုံးညီညွတ်မှာအောင်မြင်မှုရမယ်လို့ဖော်ပြထားပါတယ
်။မြောက်ကိုရီးယားနိုင်ငံကသူ့ဆိုမြောက်ကိုရီးယားခေါင်းဆောင်ပိုင်းကိုတိုက်ခိုက်ဖို့တာဝန်ရှိသူတွေကိုတောင်ကိုရီးယားသမ္မတအနေနဲ့အများပြည်သူရှေ့မှာကွန်မြင့်ဖို့နဲ့အဲ့ဒီလူတွေရဲ့သစ္စာဖောက်ပုံကံမှုတွေတောင်းပန်မှုကိစ္စတွေကိုမလုပ်မချင်းမြောက်ကိုရီးယားစစ်တပ်ကတောင်ကိုရီးယားသမ္မတနန်းတော်ကိုတိုက်ခိုက်ဖို့အစင်းသင့်ဖြစ်နေတယ်လို့စနေနေ့ကသတိပေးပြောဆိုလိုက်ပါတယ်။ကိုရီးယားပြည်သူ့တပ်မတော်ဖွဲ့ KPA ရဲ့နိုင်ငံပိုင်သတင်းထဲမှာတောင်ကိုရီးယားသမ္မတပါကျွန်ဟေးအုပ်စုအတွက်ယာစတန်းလို့နာမည်တက်ထားတဲ့ကြေညာချက်မှာတောင်ကိုရီးယားသမ္မတနန်းတော်ဟာမြောက်ကိုရီးယား ရဲ့လက်နက်ကြီးထိမှန်နိုင်တဲ့အကွာအဝေးမှရှိနေပြီးပြစ်မိန်ပေးဖို့အတွက်ကလည်းခလုတ်တစ်ချက်ဆွဲစရာအသင့်ရှိနေတယ်လို့သတိပေးလိုက်ပါတယ်။တကယ်တော့ဒီသတိပေးချက်ကမြောက်ကိုရီးယားအနေနဲ့သူတို့ကိုကျူးကျော်ဖို့စိတ်ဝတ်ဆုံးပြေးလေ့ကျင့်မှုလို့ရှုမြင်တဲ့အမေရိကန်တောင်ကိုရီးယားနှစ်နိုင်ငံပူးတွဲစည်းရေးလေ့ကျင့်မှုအပေါ်မြောက်ကိုရီးယားကဇက်တိုက်လုပ်နေတဲ့ချင်းချောက်မှုတွေကနောက်ဆုံးတစ်ခုလည်းဖြစ်ပါတယ်။မြောက်ကိုရီးယားနိုင်ငံဘက်ကဇက်တိုက်လုပ်နေတဲ့နျူကလ িয়ার နဲ့ဒုံးကျည်ဆန်းသတ်မှုတွေဖြစ်ပြီးအခုလပိုင်းနေမှာမြောက်နဲ့တောင်ကိုရီးယားနှစ်နိုင်ငံဆက်ဆံရေးတွေပိုတင်းမာလာတာလည်းဖြစ်ပါလိမ့်ရှင်
။တရုတ်သမ္မတရှီကျင်းပင်ယာရုကနှုတ်ထွက်ပေးဖို့အိတ်ဖွင့်ပေးစာရေးသားခဲ့သူကိုလိုက်လံရှာဖွေတဲ့အနေနဲ့တရုတ်နိုင်ငံတောင်ပိုင်းမှာရှိတဲ့သူ့မိသားစုဝင်၃ဦးကိုအာဏာပိုင်တွေကဖမ်းဆီးထိန်းသိမ်းလိုက်တယ်လို့နယူးယောက်မြို့မှာအခြေချနေထိုင်တဲ့တရုတ်နိုင်ငံသားအင်တာနက်ပေါ်ကတက်ကြွလှုပ်ရှားသူကပြောပါတယ်။သမ္မတရှီကျင်းပင်နှုတ်ထွက်ပေးရေးတောင်းဆိုတဲ့စာဖြန့်ဝေတဲ့ကိစ္စမှာမတင်ကာမှုနဲ့သူ့မိသားစုဝင်တွေကိုအစိုးရကစုံစမ်းမေးမြန်းမှုတွေပြုလုပ်ခဲ့တယ်လို့ပြောဆိုပြီးရဲအနေငယ်အကြားမိဘနှစ်ပါးနဲ့ညီဖြစ်သူတို့အင်ကာနေကစပြီးပြောင်းနေတာဖြစ်တယ်လို့တွက်ကြလှုပ်ရှားသူဝမ်ယွန်ချိုးကပြောဆိုတာဖြစ်ပါတယ
်နောက်ဆုံးသိထားတဲ့သတင်းတွေကိုမတ်သိန်ကီထိုင်းနဲ့မမိုးဖြူတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုအရင်ဆုံးတော့ဒီကနေ့ကြားရောက်တဲ့တက်မတော်နေ့အကြောင်းသတင်းပေးဖို့ချက်ကိုတင်ပြပေးပါမယ်နိုင်ငံတော်နဲ့ပြည်သူလူထုအကျိုးစီးပွားဖြစ်ထွန်းအောင်မြင်မှုအတွက်တက်မတော်အနေနဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကကတိပြုပြောဆိုလိုက်ပါတယ်။အရင်အစိုးရအဆက်ဆက်ကတက်မတော်နေလို့ခေါ်ဆောင်လာပြီးဒီမိုကရေစီရဲ့လှုပ်ရှားသူတွေဘက်ကတော်လှန်ရေးနေလို့ခေါ်ဆိုတဲ့မတ်လ28ရက်နေ့ဒီကနေ့နေပြည်တော်မှာကျင်းပတဲ့စီးပြအခမ်းအနားအတွင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကအခုလိုပြောဆိုသွားတာပါ။မျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဒီကနေ့ကြေညာချက်ထဲမှာတော့တက်မတော်အနေနဲ့ဒီမိုကရေစီရေးမှာအတူတကွပူးပေါင်းပါဝင်ပြီးအမျိုးသားရင်ကြားစီရင်မှာပါဝင်အောင်ပွဲခံနိုင်ပါစေလို့တိုက်တွန်းထားပါတယ်။အပြည့်အစုံကိုတော့နေပြည်တော်မှာကိုယ်တိုင်သတင်းသွားယူထားတဲ့ VOA သတင်းတောက်မမေခါကသတင်းပေးပို့ထားပါတယ်။
2019ခုနှစ်ပါတီစုံဒီမိုကရေစီထွေထွေရွေးကောက်ပွဲလွတ်လပ်တရားမျှတပြီးတော့အောင်မြင်အောင်တက်မတော်ကအစိုးရပြည်သူလူထုနဲ့ပူးပေါင်းပြီးတော့ဆောင်ရွက်ခဲ့တဲ့ဆိုတာကိုဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကသူ့ရဲ့မိန့်ခွန်းထဲမှာပြောဆိုသွားပါတယ်။လက်ရှိဒီမိုကရေစီပြုပြင်ပြောင်းလဲရေးမှာရှိနေတဲ့အဟန့်အတားတွေကိုထောက်ပြပြီးတော့ပူးပေါင်းဆောင်ရွက်မယ်ဆိုတာအခိုင်အမာပြောသွားတာပါ။တ
ို့နိုင်ငံဒီမိုကရေစီဖော်ဆောင်ရမှာအဓိကနှောက်ယှက်ဟန်တားမှုနှစ်ခုကတော့စီကံလုံထုံလုံလီးနဲ့ဥပဒေကိုလေးစားတိုင်းနာမှုအားနည်းခြင်းနဲ့ရနိုင်ငံတောင်းချမှုရှိနေခြင်းပဲဖြစ်တယ်။ဒါတွေကဗရားဗရာဒီမိုကရေစီကိုဥတီသွားစေနိုင်ရဲ့။ပါတီစုံဒီမိုကရေစီစနစ်ကိုခိုင်မာစေခြင်းရဲ့။ထိုက်တန်တဲ့စီကံရှိမှုဥပဒေလေးစားတိုင်းနာမှုရှိရမယ်။တမရောဟာနိုင်ငံတော်နဲ့ပြည်သူလူထုအကျိုးစီးပွားကိုဖြစ်ထွန်းအောင်ပေါ်ဆောင်နိုင်ဖို့အတွက်ဥပပေါင်းဆောင်ရွက်သားမှဖြစ်ကြောင်းအလေးနဲ့ပြောကြားလိုပါတယ်။
ခုစည်ရေးပြပွဲဟာ2015နိုဝင်ဘာရွေးကောက်ပွဲပြီးတဲ့နောက်ပိုင်းပထမဆုံးကျင်းပတဲ့စည်ရေးပြအခမ်းအနားဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်နှစ်ဒီလိုစည်ရေးပြအခမ်းအနားမှာတော့ဒေါက်ဆန်းစုကြည်တက်ရောက်ခဲ့ပေမဲ့ဒီနှစ်စည်ရေးပြအခမ်းအနားကိုတော့မတက်ရောက်ခဲ့ပါဘူး။လွှတ်တော်ပိုင်းကခေါင်းဆောင်အချို့တော့တက်ရောက်ခဲ့ကြပါတယ်။82နှစ်မြောက်ဖက်စစ်တော်လန်ရေးနေ့ကျင်းညာချက်ဆိုပြီး NLD ဗဟိုအလုံးမှုဆောင်အဖွဲ့ရဲ့ဒီကနေ့ထုတ်ပြန်ကျင်းညာချက်ထဲမှာတော့ဖက်စစ်တော်လန်ရေးနေ့ရဲ့တမိုင်းကြောင်စစ်တပ်နဲ့ပတ်သက်ပြီးဗိုလ်ချုပ်အောင်ဆန်းပြောခဲ့တဲ့မိန်ကွန်းကောက်နှုတ်ချက်တမရော်နဲ့လက်တွဲလှုပ်ဆောင်ရေးနဲ့ပတ်သက်ပြီးဒေါန်ဆန်းစုကြည်ပြောခဲ့မှုတွေမိန့်ခွန်းတွေတဲကအချို့ကိုကောက်နှုတ်ဖော်ပြထားပါတယ်။ထုတ်ပြန်ချက်အဆုံးမှာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါန်ဆန်းစုကြည်အမှုပြုတဲ့လွှတ်တော်နဲ့အစိုးရအဖွဲ့ကမြန်မာနိုင်ငံရဲ့အမျိုးသားအင်အားစုဖြစ်တဲ့တမရော်အနေနဲ့ပြည်သူလူထုအားလုံးဒီဇိုင်းမဲ့မဲ့ကြိုးပမ်းနေတဲ့ညီညွတ်ရေးငြိမ်းချမ်းရေးဒီမိုကရေစီလှုပ်ရှားမှုတွေမှာအမျိုးသားရင်ကြားစေရေးအပေါ်ပါဝင်ဆင်နွှဲအောင်ပွဲခံနိုင်ပါစေကြောင်း82နှစ်မြောက်ဖက်စစ်တော်လှန်ရေးနေ့ကိုဂုဏ်ပြုရင်းတိုက်တွန်းလို့ဆိုလက်ရပါတယ်လို့ဖော်ပြထားပါတယ်။တမရော်အနေနဲ့လွှတ်တော်အစိုးရပြည်သူလူထုနဲ့ပူးပေါင်းဆောင်ရွက်သွားပါမယ်လို့ကြေညာထားတဲ့အတိုင်းပြက်ပြက်သားသားရှိဖို့လိုအပ်တယ်လို့မြမနိုင်ငံရေးလေးလာတုံးသက်သူဦးစီသူအောင်မြင့်ကပြောပါတယ်
။ကမရာစီလုံးသားကနိုင်ငံတော်ရဲ့အထွတ်ထိပ်ပဲလေ။နိုင်ငံတော်ရဲ့အထွတ်ထိပ်ဆိုတဲ့ခါကျတော့ကမရာဦးသိန်းစိန်ကိုတမရော်ကာဝေးဦးစီးချုပ်ဒီလိုမျိုးလေးအောင်နိုင်ကလေးစားသမှုပြုလို့ပဲအခုကမရာဦးစိန်ကျော်ကိုလည်းဒီကနေ့ပြေလို့လို့လေ။ဒီတော့မှဒီကနေ့မှတစ်ချက်ပေါ်ပေါက်လာတဲ့ဒေါက်တာစီကြည်ဦးဆောင်တဲ့အစိုးရဖွဲ့နဲ့ပူးပေါင်းဆောင်ရွက်တဲ့ဒီမှာလည်းအပြည့်အဝပူးပေါင်းဆောင်ရွက်ဖို့တူတယ်။အဲဒါရင်မကဘူး။တတိယပို့ပြီးတော့ရေးကြည့်တာဒီဆိုရစီငင်ကြီးပေါ့။အပြည့်ကူပြောင်းရေးစီငင်ကြီးပေါ့။ခွဲကြည့်ဖို့ဒီကဥပဒေရပေါ်ပေါက်လာတဲ့အပြည့်ကူပြောင်းရေးစီငင်ကြီးကိုတက်မလို့ကအပြည့်အဝအကာအကွယ်ပေးဖို့လည်းတူတယ်။ဒါကအရေးကြီးဆုံးပဲ
။ပြည်တွင်းငြိမ်းချမ်းရေးအမျိုးသားပြန်လည်ရင်ကြားစေရေးထောက်ရငြိမ်းချမ်းရေးဖော်ဆောင်ရေးစ ာရာတွေနဲ့ပတ်သက်ပြီးတော့လည်းဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကသူ့ရဲ့မိန်ကုန်းထဲမှာထည့်ပြောသွားပါတယ်။ဒါပေမဲ့လည်းနှစ်ပေါင်းများစွာဖြစ်လာတဲ့လူမျိုးစုလက်နက်ကင်ပဋိပက္ခတွေကိုညှိညွှန်းပြောဆိုရမှာတော့ပြည်တွင်းစူပူတောင်းကျမ်းမှုစူပူတောင်းကျမ်းသူစသည်အပြင်တုံ့နှုံပြောဆိုသွားပါတယ်ရှင်
။မမေခါသတင်းပေးပို့ခဲ့တာပါရှင်။ဆက်ပြီးတော့သမရသည်နဲ့ပတ်သက်ပြီးဆွေးနွေးထားတဲ့မြန်မာဒီမိုကရေစီရေးဆွေးနွေးခန်းကိုတင်ဆက်ပေးပါမယ်။ပြည်ထောင်စုလွှတ်တော်ကနေနိုင်ငံတော်သမရအဖြစ်ရွေးကောက်တင်မြှောက်ခြင်းခံထားရတဲ့ဦးထင်ကျော်ရဲ့အကြောင်းတကြည်တစောင်းကိုအကိုဖြစ်သူဦးညံဆိုးကပြောပြထားပါတယ်။ဦးညံဆိုးကို VOA ရန်ကုန်ရုံးခွဲတာဝန်ခံဒေါခင်ဆိုးဝင်းကတွေ့ဆုံမေးမြန်းထားတဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်နားဆင်ပါရှင်။
ညီသားစုဝင်တယောက်ပေါ့နော်ကိုယ့်ရဲ့ညီအရင်ခောက်ခောက်တယောက်ဒီလိုမျိုးနိုင်ငံတော်သမရဖြစ်နေရေးကောက်တင်များခံရတာကိုဒီညီသားစုတွေကနေပြီးတော့ဂုဏ်ယူလို့ဂုဏ်ယူတာတွေမကပဲနဲ့မြန်မာတိုင်းနိုင်ငံလုံးပေါ့နော်လူအများစုကလူတို့ကလည်းအများဆုံးထောက်ခံခဲ့တဲ့ပါတီကနေပြီးတော့ရွေးချယ်လိုက်တဲ့သမရကြီးတယောက်နေရွေးခံရတာကိုဂုဏ်ယူဝင်းမြောက်နေမယ်လို့ကျမတို့အားလုံးအယုံကြည်ပါတယ်ရှင
်ဟုတ်ကဲ့ကျွန်တော်တို့လည်းမမျှော်လင့်ခဲ့ဘူးပေါ့နော်ဦးတင်ကျော်ကိုယ်တိုင်လည်းဒီလိုမျှော်လင့်တာမျိုးမရှိခဲ့ပါဘူးမရှိဘဲနဲ့အခုလိုမထင်မှပဲနဲ့သမလာကြီးဖြစ်လာတဲ့အခါကျတော့ကျွန်တော်တို့မိသားစုကတော့အတိုင်းနဲ့ထဲဝန်တာရပေါ့နော်ဒါပေမဲ့အဓိကအရေးကြီးတာကတော့တိုင်းသူပြည်သားအများအနေနဲ့တရားပို့ပြီးတော့ဟိုတင်ဝန်တာလိမ့်မယ်လို့ထင်ပါတယ်ဒါပထမအဦးဆုံးဟိုအယတ်သားအစိုးရသမလာဖြစ်လာတဲ့အခါကျတော့ကျွန်တော်တို့အားလုံးအတွက်ပို့ပြီးတော့မှကျွန်တော်တို့ဂုဏ်ယူမိပါတယ
်ဟုတ်ကဲ့ပါအခုဒီလူမျိုးနိုင်ငံကျော်စာစုကြီးတူရဲ့သားတယောက်ဖြစ်တဲ့ဥထင်ကျော်သမရအဖြစ်ရွေးချယ်ခံရတဲ့ဆိုတော့ဥထင်ကျော်ရဲ့ဒီငယ်ဘဝပေါ့နော်ဥထင်ကျော်ရဲ့အကြောင်းလေးတွေဥထင်ကျော်ရဲ့ကိုယ်ရဲ့အထုပ်ပတ်တီလေးတွေကိုအားလုံးကလည်းသိကျင်နေကြပါတယ်အဲ့တော့ဥထင်ကျော်ဒီမွေးစကလေးကပေါ့နော်ဒီဆရာကြီးမင်းသူဝင်ကနေပြီးတော့သူသားမွေးတဲ့ဟာလေးကိုမှတ်တမ်းတင်ထားခဲ့တာလေးရှိပါတယ်အဲ့ဒါလေးနဲ့ပတ်သက်ပြီးတော့သူ့နာမည်တော်မှာဒလဘန်းဆိုပြီးနာမည်ပေးလိုက်တာလို့သိရပါတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့နည်းနည်းလေးရှင်းပြပေးပါလားရှင်
ကျွန်တော်ရဲ့ကျွန်တော်တို့အဖေကိုအဘလို့ခေါ်တာပေါ့လေငယ်တော့အဘရဲ့ဟိုရင်ဒီလှုပ်ထုံးလုံးဒီအကျင့်လေးကဘာလဲဆိုတော့နေ့စဉ်သူကသူ့ရဲ့လှုပ်ဆောင်ချက်အားလုံးကိုဒါရီရေးလို့ရှိပါတယ်အဘကွယ်လွန်သွားတဲ့အခါမှာကျွန်တော်တို့တစ်တာကြီးတစ်လုံးကျော်ကျော်နှလုံးဒီပါလောက်ကအဘရဲ့ဒါရီတွေအကုန်ရှိတယ်ရှိတော့ကျွန်တော်တို့အိမ်မှာလည်းအဲ့ဒါမိသားစုကကျွန်တော်ကအကြီးဆုံးဦးထင်ကျော်ကအထူးတရားငယ်ဆုံးကမထားချူဆိုတာရှိတယ်ကျတော့ကျွန်တော်တို့နှစ်ယောက်ကစာလက်ဟိုတည်းဥထင်းကျော်ကစာလက်အဖတ်များတယ်သူလက်စာရေးကျင်တယ်ဆိုတော့အဲ့လိုဆိုရင်မင်းမဲယူသွားဆိုတော့သူကစာအုပ်တွေရောဒါအရီတွေရောအကုန်ယူပြီးသူ့အိမ်မှာ library တစ်ခုလိုဖွင့်ထားတယ်သူကအဲ့ဒီမှာသူလေ့လာတာပေါ့လေလေ့လာတဲ့ခါကျတော့မှဒီခုနဒီအဘဘဝအဘအကြောင်းကိုစပြီးတော့သူကဆောင်းပါးလေးတစ်ခုချင်းရေးလာပြီးတော့မှနောက်ကျမှစာအုပ်ဖြစ်သွားတာပေါ့အဲ့တော့စာရေးတဲ့ခါမှာလည်းသူကသူဟိုတည်းစာရေးစရာနာမည်ကိုသူဘာတတ်မှမသိဘူးအဒီအဲ့မှာဒါရီတွေကိုကြည့်ရင်းနဲ့သူ့ကိုငယ်ငယ်တုန်းကအဘကနေပြီးတော့မွေးကစားဒလဘန်းကိုဘယ်နေ့ကမွေးတယ်ဒလဘန်းဘယ်နေ့မှာမှောက်တယ်ဘယ်နေ့မှာသူကဟိုလေးဘက်ထောက်တယ်စသဖြင့်ပေါ့နော်အဲ့ဒါလေးတွေရေးထားတာကြည့်တဲ့ခါကျတော့ဩသူကိုယ်တိုင်ကိုကသူ့ကိုငယ်ငယ်အဘကဒလဘန်းလို့ခေါ်ခဲ့တာလည်းမသိဘူးကျွန်တော်လည်းမသိဘူးပေါ့ဒါရီအရသည့်အခါအဲ့လောက်သူသဘောကျပြီးတော့ဒလဘန်းဆိုပြီးတော့သူကရေးတာပါဒလဘန်းဆိုတာလည်းအများသည့်အတိုင်းမွန်စစ်သူရေးပါအဲ့သူလည်းနာမည်ရှိတဲ့ပုဂ္ဂိုလ်တယောက်ပါအဲ့တော့ဒါလည်းအားလုံးကလည်းဝန်တာတာပေါ့နော်အဲ့ဒါနဲ့သူဒီနာမည်ကိုစပြီးတော့ရလာတာ
ဟုတ်ကဲ့ပါအခုဟိုဒီသမရာကြီးဦးထင်ကျော်ကဒီကျောင်းနေဘဝပေါ့နော်ကျောင်းနေဘဝဆိုလို့ရှိရင်အားလုံးသိတဲ့အတိုင်းပဲဒီ English Methodist School မှာကျောင်းတက်ခဲ့တယ်ဆိုပြီးတော့ပြောအကုန်လုံးလည်းသိထားပါတယ်အဲ့တော့ဒီကျောင်းတက်ခဲ့တုန်းကလည်းဒီဟိုဒေါ်ဆန်းစုကြည်တက်ခဲ့တဲ့ကျောင်းပဲပေါ့နော်အဲ့ဒီကျောင်းကလည်းဆိုတော့အဲ့ကြောင့်ဒေါ်ဆန်းစုကြည်နဲ့ကျောင်းတူတူတက်ခဲ့တဲ့ဟိုကျောင်းတွေပဲမိတ်ဆွေတူတူတယောက်အနေနဲ့ပို့ပြီးရင်းနှီးတယ်လို့ပြောကြပါတယ်အဲ့တော့သူ့ရဲ့ဒီ Methodist ကျောင်းသားဘဝပေါ့နော်သူ့နာမည်လေးကလည်း Peter Won လို့ပြောကြပါတယ်အားလုံးကအဲ့ဒါနဲ့ပတ်သက်ပြီးလည်းနည်းနည်းပြောပြပေးပါအောင်ရှင်ဟုတ်ကဲ့
ကျွန်တော်တို့ကတော့ဦးတင်ညောကအနေနဲ့ပဲပြောပြစီဦးတင်ညောက Methodist မှာအောက်တန်းဦးတင်သူငယ်တန်းကနေအပေါ်အထိထောက်ရှောက်နေခဲ့ပါတယ်နောက်ပြီးတော့ဒေါ်ဆန်းစုကြည်ကသူ့တဲ့တန်းတန်းငယ်တာပေါ့လေနောက်ကျောင်းမှာကတော့အရင်တော့ကတော့ကျွန်တော်တို့ကဒီmissionary school တွေကိုဝင်မယ်ဆိုလို့ရှိရင်အင်္ဂလိပ်နာမည်ပေးပါသူတို့မှားအသားရခက်တယ်ပါညာပေါ့နော်အဲ့ဒါနဲ့သူ့ကိုအဖေကနေပြီးတော့အဲ့လိုဆိုလဲ Peter Won ဆိုပေးလိုက်ဆိုပြီးတော့ Peter Won ဆိုပြီးအဲ့မှာ Peter Won ဖြစ်သွားပါတယ်အဲ့တော့ဒေါ်စုနေရလဲအဲ့ဒီအချိန်ကတော့ဟိုရင်းနှီးတယ်ဆိုပေမဲ့ကျွန်တော်တို့ကဟိုကျွန်တော်တို့ဘူယောင်ဆိုင်ရဲ့သမီးဆိုတော့တိတ်လဲအနာလဲမကရဲကြဘူးပေါ့နော် ဟိုအဝေးရပဲကြီးကြစကားတစ်ခါလေးပြောတာအဲ့လောက်တော့ရှိတာပေါ့ကျွန်တော်ကတော့လက်တန်းလောက်ကြီးတာပေါ့လေအဲ့တော့အဲ့လိုပဲနေခဲ့တာပါတိတ်ပြီးရင်းနီးနီးအခုလိုရင်းနီးနီးဟာမျိုးတော့မဟုတ်ဘူးပေါ့ဒါပေမဲ့နေ့တိုင်းမြင်နေတယ်တွေ့နေတယ်ကျွန်တော်တို့ church မှာသွားပြီးတော့မနေ့ hymn တွေပါလေးဆိုမယ်ဆိုရင်လည်းအတူသွားကြတယ်အဲ့လိုဟာတွေတော့ရှိပါတယ
်ဟုတ်ကဲ့ပါအဲ့တော့ဒီဟိုဆယ်တန်းအောင်ပြီးတဲ့အခါမှာတက်ကတူသွားတော့စီးပွားရေးတက်ကတူတက်တာပါလားရှင်
ဟုတ်ကဲ့လူဆယ်တန်းအောင်ပြီးတဲ့အခါမှာစီးပွားရေးတက်ကတူမှာကျွန်တော်တို့ဟို steps နဲ့သူက
စီးရင်ပညာဌာန
ဟုတ်ကဲ့စီးရင်ပညာဌာနနဲ့သူကဘွဲရတာပါ
โอเค
နောက်မှသူက master ဘွဲကိုဆက်ပြီးယူတာပါဟုတ
်ကဲ့ပါဟိုနိုင်ငံညာပညာသင်နေသွားတဲ့လူတွေသိရပါတယ်ရှင
်ဟုတ်ကဲ့သူကအဲ့ဒီအလုံးလုံးတဲ့ခါမှာ computer တက်ကတူမှာသူသွားပြီးအလုံးလုံးတော့အဲ့ဒီကနေပထမဆုံးသူ့ကိုပညာသင်ဖြစ်လွတ်တာပေါ့လေအဲ့ဒါတော့ London University ကိုလွတ်တာပါ Oxford ကိုတော့မဟုတ်ပါဘူးဒါပေမဲ့ဟိုသတင်းတွေမှာရေးကြတော့ Oxford တက်ကတူတို့ဘာလို့ပေါ့လေဒါကတော့အားလုံးကလည်းချီးမြှောက်ခြင်းနဲ့အနေနဲ့ကောင်းတဲ့နေရာရေးကြတာလို့ကျွန်တော်တို့ကယူဆပါတယ်အဲ့လေအပြစ်မဟုတ်ပါဘူးဒါပေမဲ့အမှန်တကယ်ကတော့သူ့အကြောင်းအသေးချာသိခြင်းနဲ့ထင်းကျော်ဝါကပီးတန်းမှာဝင်ကြည့်လိုက်ရင်လည်းတော်တော်များများသူ့ရဲ့အသေးစိတ်ဒါမှမဟုတ်ဒေါခင်ကြီးဖောင်ဒေးရှင်းဝက်ဘ်ဆိုက်မှာဝင်ကြည့်ရင်လည်းသူ့ရဲ့အကြောင်းတွေရှိပါတယ်အဲ့လို
ပြီးတော့အစိုးရအလုပ်ကိုလည်းလုပ်ခဲ့ပူပါတယ်နော်အစိုးရဌာနတစ်ခုမှာဒီရာရှိတစ်ခုရောက်ဖြစ်နေတာဝန်ထမ်းခဲ့ပူတာကြားပူပါတယ်ဟုတ်ကဲ့
ပါပထမဦးဆုံးသူလုပ်တာကတော့ဆက်မှုတင်ပါသူလုပ်ပါတယ်ဥချိုရဲ့ဝင်ကြီးဥချိုရဲ့အောက်မှာပေါ့ဒါလည်းဥလေးတော်တာပေါ့လေနောက်တစ်ခါကြတော့မှသူကစီမံကိန်းနဲ့ဘန္ဒာရေးဝင်ကြီးဌာနကိုသူပြောင်းပြီးအဲ့ဒီကနေဒုတိယညွှန်ကြားရေးမှူးယာဒူးကနေပြီးတော့သူကဒီကြီးစီမံထွက်ခွင့်တောင်းပြီးတော့သူထွက်ခဲ့တာပါဟုတ
်ကဲ့ FRD ထင်တယ်နော
် FRD ပါနိုင်ငံခြားစီးပွားဆက်သွယ်ရေးဝင်ကြီးဌာနဟုတ
်ကဲ့
ရောက်ခမလုပ်တဲ့လူကလည်းဥလွင်ရလည်းပဲ NLD အစထောင်ခဲ့တဲ့အထင်မှာတော့ foreign မှာပါတယ်ပေါ့နော်ဆိုတော့ဥလွေကအစည်းဝေးသွားတယ်ဆိုသူပဲလိုက်ပို့ရတယ်ပြန်ကျိုးရတယ်ကျွန်တော်အဖေကလည်းပဲဆရာကြီးမင်းဆုံးကလည်းပဲ NLD အမတ်ဖြစ်နေတယ်အဲ့တော့သူကဘွားလူကြီးကိုအဲ့တော့ကလည်း policy အရာအစိုးရဝန်ထမ်းကဒီနိုင်ငံရေးနဲ့အဆက်အသွယ်မလုပ်ရဘူးလို့ပြောတဲ့ခါကျတော့သူကကျွန်တော်မလုပ်လို့မရဘူးရောက်ခမကလည်း NLD ပဲအဖေကလည်း NLD ပဲအဲ့တော့ကျွန်တော်ကိုထွက်ခွင့်ပြုပါဆိုပြီးတော့တောင်းတဲ့ကြောင်ကျေရွှေသူတို့ကထုတ်ပြန်ပေးပါတယ်အဲ့ဒီဆရာဆပြီးတော့ NLD တဲကိုသူသွားတာလာတာဝင်တာထွက်တာရှိတာပေါ့နောက်တော်တော်လေးကြာတော့မှဒေါ်စုနဲ့ဖြည်းဖြည်းနဲ့ရင်းနှီးလာပြီးတော့ဒေါ်စုကသူ့စီမှာခေါ်လိုက်တာပါဟု
တ်ကဲ့ပါအဲ့တော့အားလုံးကလည်းဒေါ်စုသွားခြင်းလာခြင်းတဲ့နေရာကိုကားမောင်းပြီးလိုက်ပို့ပေးခဲ့ရတာပေါ့နော်ဟိုတကယ်လဲဒေါ်စုလည်းကားတွေဘာတွေမရှိဘူးဆိုတဲ့ခါကျတော့အဲ့တော့အရင်ဒီဆုံးဟိုပါအာကိုရအာဒါပြူရတဲ့ဟိုညာလက်ယုံတယောက်တို့ဖြစ်သွားတာပေါ့နော
်ဟုတ်ကဲ့
ဟုတ်ကဲ့ပါအဲ့ဒီမှာဒေါ်စုဒီခီးစဉ်တွေသွားတဲ့အခါမှာဒေါ်စုပြိမိနေခဲ့တာဟာတွေလည်းရှိတာပေါ့နော
်ဟို
ဒီတော်တော်လေးလေးအဲ့ဒီကိစ္စနာမည်ကြီးခဲ့ပါတယ
်
အဲ့ဒီမှာလည်းဥထင်ကျော်ပါသွားတယ်လို့ကြားလို့ပါရှင
်ဟုတ်ကဲ့ဟိုဥထင်ကျော်နဲ့သူ့ဇနီးဒေါ်စုစုလွင်နှစ်ယောက်လုံးကဒေါ်စုနားမှာပဲနေပြီးတော့ပုဂ္ဂိုလ်ရေးရကူညီကြတာပေါ့နော်ဟိုတင်းကကျွန်တော်ညီရလည်းဥထင်းကျော်ကလည်းပဲသူက NLD member အနေမှာဟုတ်ပါဘူးဒေါ်စုကို personal အနေနဲ့သူကဟိုအမ်ဒန်ဟိုကြီးညိုလေးစားတဲ့အနေနဲ့သူကကူညီပြီးတော့လုပ်ပေးတယ်ဒါကြောင့်မဟုတ်လို့သူကသူတစ်ချိန်မှာသူပတ်စံရတဲ့ချိန်မှာတောင်းနေစလေးဝယ်ထားပြီးတော့ဒေါ်စုအတွက်သူကထားထားပေးတယ်အဲ့ဒီထဲမှာလည်းသူကဒေါ်စုခရီးသွားမယ်ဆိုရင်3 4 5ရက်လောက်ဘယ်မှမထွက်ဘဲနဲ့စားလို့ရတဲ့ရေအကုန်အစဘက်ထရီအစအကုန်လုံးအသင့်ထည့်ထားပေးပါဆိုတော့သူကိုယ်တိုင်လိုက်ပို့တဲ့အားရှိသလိုတိတ်ဝေးဝေးသွားတာတော့သူကလိုက်ပို့နေတော့မရှိဘူးပေါ့ဒီအနည်းတစ်ဝိုက်မှသွားရင်တော့သူကိုယ်တိုင်ပေါင်းပို့တာမျိုးလည်းရှိပါ
တယ်တလားပဲသွားတာဆို
တော့ဟုတ်ကဲ့အဲ့လိုဟာတွေဆိုလည်းရှိပါတယ
်ဟုတ်ကဲ့
အဲ့တော့တကယ်ကတော့သူအဖမ်းခါတဲ့ချိန်ကတော့ကျွန်တော်တို့ဒေါ်စုမန်းလေးကိုသွားမယ်ဆိုပြီးတော့ရန်ကုန်ဘူတာကြီးမှာလိုက်ပို့တယ်လိုက်ပို့တဲ့ခါကျအဲ့ချိန်မှာကျွန်တော်တို့အစိုးရအဖွဲ့ကနေပြီးတော့ပတ်ပြီးတော့ဝိုင်းလိုက်ပြီးတော့အထက်ရှိတဲ့လူအလုံးဖမ်းကွာဆိုတဲ့ချိန်မှာသူပါသွားတာပဲအဲ့မှာသူလေးလာတော့အထင်းနေရတယ်သူကအသိန်းခံတယ်ပေါ့လေအဲဒါပေမဲ့လည်းဒေါ်စုစုလေးအနေနဲ့ကတော့ဒါသူ့ယောက်ျားဘာမှမဟုတ်တာလုပ်တာမရှိတဲ့ကြောင့်စိတ်မကောင်းတာလွယ်လို့စိုးရင်ပူမှမှုတော့မရှိဘူးပေါ့လေချိန်တိုင်းတော့သူလွတ်မှာပဲဆိုတာနဲ့ချိန်တိုင်းတော့လွတ်လာပါလေ
ဒီဒေါ်စန်းစုကြည်နဲ့ရင်းနှီးလာတဲ့အခါမှာဒေါ်စန်းစုကြည်ရဲ့အိမ်ပေါ့နော်ဒီငါတက်သူရေးတန်းအိမ်နံပါတ်54ရာတော်တော်ကြီးကိုဟောင်းနှံပစ္စည်းနေတဲ့အခြေအနေမှာဟိုဝိုင်းဝန်းပြုပြင်တဲ့အထက်မှာလည်းဥထင်ကျော်ထဲထဲဝင်ဝင်ဆောင်ရွက်ပေးခဲ့တယ်လို့သိရပါတယ်ရှင်
ဟုတ်ကဲ့ဥထင်ကျော်ကအဲ့ဒီဒေါ်စုဟိုအကျယ်ချုပ်ကြာနေတဲ့အချိန်မှာပေါ့လေအဲ့ဒီအချိန်မှာ အိမ်ကိုလည်းပြင်ဖို့လည်းလိုတယ်ဆိုတာဒီသူတို့အထဲကိုဝင်နေရတဲ့ခါကျတော့သိနေတယ်သိတော့ရင်ရှိတော့ဒီတိုင်းကြီးကလည်းမကောင်းဘူးဆိုပြီးတော့သူတို့ပြင်ဖို့လို့လုပ်ပါတယ်လုပ်တဲ့ခါမှာတခြားတယောက်နှစ်ယောက်နဲ့လည်းသူလုပ်တယ်ပေါ့သူကအဓိကကတော့သူကတာဝန်ယူပြီးတော့တော်တော်များများကို renovation သူပဲလုပ်ပြီးရပါတယ်ဟုတ်
တယ်အဲတော့ပြီးတော့ဒီဒေါအောင်ဆန်းစုကြည်ကသူ့ရဲ့မိခင်ကြီးပေါ့နော်ကျမတို့မြန်မာနိုင်ငံမှာပထမအဆုံးအမျိုးသမီးသံတမန်ကြီးဖြစ်ခဲ့တဲ့မိခင်ကြီးဒေါခင်ကြီးကိုခုံပြူပြီးတော့ဒေါခင်ကြီး foundation ဆိုပြီးတော့တီထောင်ထားတာတခုရှိပါတယ်အဲ့ဒီမှာဥထင်ကျော်ကနေပြီးတော့ဒီ EC အဖွဲ့ပေါ့နော်အလုပ်မှုဆောင်အဖွဲ့ဝင်တယောက်အနေနဲ့ထဲထဲဝင်ဝင်ဆောင်ရွက်နေတာတွေလည်းလူတွေကအုံတည်ပြီးပါပြီအဲ့တော့အဲ့ဒီဒေါခင်ကြီး foundation နဲ့ဥထင်ကျော်ရဲ့ဒီဆက်ဆက်ပုံလေးပေါ့နော်တည်သလောက်ကိုပြောပြပေးပါလားရှင်
တော်ကင်းကြီးဖောင်ဒေးရှင်းကိုစပြီးတည်ထောင်တဲ့အချိန်မှာတိတ်အသေးစိတ်ကြီးတော့ကျွန်တော်တို့ကမသိဘူးပေါ့နော်ဒါပေမဲ့စပြီးတော့ဖောင်ဒေးရှင်းလုပ်တဲ့အချိန်မှာကျွန်တော်ယူဆတာတော့ရောင်းဆန်းသူကြီးကသူ့ကိုတာဝန်ပေးလိုက်တယ်လို့ထင်ပါတယ်ဘာလို့ဆိုတော့အဲ့ဒီမှာလည်းဟိုငွေကြီးရအစအကုန်လုံးဟိုဒူကျွန်တော်တို့ပြည်သူဒုက္ခရောက်တဲ့ပြည်သူပြည်သားကိုကူညီဖို့အစဟိုအရေးကြီးတဲ့တကယ်လုံနိုင်တဲ့တကယ်စေနာရှိတဲ့ดูผิดพวกอายีจีเลยสรแล้วตัวอุทินยอยื้อล่ะแล้วอุทินยออ่ะอุทินยออเนเนี่ยโหลูไม่เปล่าเนี่ยตริษันสุเลยคุยลีดิจองลีดิตัวเอ็มดามาฉิดแล้วตู้ไอ้เนี่ยยောက်ลาได้คุย6รอบโจนี่แหละกูเลยตัวจองเลยไอ้ลูเว้ยตัวละจุยเลยไอ้ลูปะเนาะแห่แห่ดิเลยจุยเลยไอ้ลูตัวอัจฉิเลยสรแล้วก็ตัวดิตริษันหนอไอ้หลอกส่วนลูส่วนတော့ပြောไม่ได้อะจองตัวทุกข์ยောက်ได้เลยตัวกุญญีกินเลยฎับบုံเนี่ยนี่แหละตื่นมาว่าตัวဟိုဒီဟိကြီးဟန်ကြီးမရှိဘဲနဲ့ပစိုးကြီးမှပြီးရှောက်တော့ရှင်နေတဲ့ပွက်တွေတဲ့အဲ့လောက်ထိညော့ရီကျွတ်တွေကိုမကြောက်မရွံ့မဲနဲ့လုပ်ခဲ့တာရှိပါတယ်ဒါရီကလည်းအခုသူ့သမရရွေးတဲ့အခါမှာတော့အဲဒီသူလုပ်ခဲ့တဲ့လုပ်ရည်တွေကြောင့်မဟုတ်လို့လေပြည်သူလူထုကသူ့ကိုကောင်းကောင်းလက်ခံတဲ့သဘောရှိမှာပ
ါဥထင်ကျော်နဲ့ပတ်သက်ပြီးတော့ပေါ့နော်အမှတ်တရထူကြတဲ့အကြောင်းအရာလေးတွေရောပြောပြပေးပါအောင်ရှင
်ဟုတ်ကဲ့ကျွန်တော်ဟိုတခါတော့ဟိုရင်အင်တာဗျူးတစ်ခုမှာတော့ပြောမှုပါတယ်ဥထင်ကျော်ကအဲယူတာလေးဖြောင်းမှတ်တယ်ပေါ့နော်နောက်ပြီးတော့သူကဒီလက်ပြီးလိုက်ပြီးလုပ်တဲ့ဟာမျိုးကိုသူအင်မတန်မှဟိုမနှစ်သက်တဲ့သဘောရှိပါတယ်တချင်ကဆိုရင်ဂျင်းကဆိုတော့တိတ်တောင်မကြသေးပါဘူးသူဟာသူ့ရဲ့ရောက်ခမဥလွင်ရဲ့အိမ်ကိုသူတို့ရောင်းပြီးတော့အမွေခွဲဖို့ရောင်းကြတာပေါ့ရောင်းတဲ့အခါမှာစာချုပ်ချုပ်တဲ့အခါမှာတကယ်ဟို original ကိုပဲသူတို့ကတကယ်အယောင်းဝယ်လုပ်တဲ့ဟာကိုပဲချုပ်တယ်ကျုပ်တဲ့အခါမှာအခုံအစည်းကိုသူဒါပေးရမယ်တာဝန်ရှိတော့သူသွားပြီးတင်တဲ့အခါကျတော့သူတို့ကနေပြီးတော့အဲသိန်း5,000ပို့ပြီးတော့တတ်မှတ်တယ်မဟုတ်ဘူးဒါကျွန်တော်တို့အမှန်ပဲဆိုမဟုတ်ဘူးဒါအပေါ်ကအထက်ကနေတတ်မှတ်တာတဲ့ကျွန်တော်တို့ဘာမှလုပ်လို့မရဘူးတဲ့တကယ်တော့ပေးရင်ခိုင်းရင်ပြောင်းသွားနိုင်တဲ့သဘောရှိတယ်ဥတင်ကမပေးဘူးတဲ့ဒါဟာသူဆောင်ရမယ်အဲဒေါ်လာဥတင်ကျန်5,000ပို့အတွက်ကိုသိန်း5,000အတွက်ကိုသူပို့ပြီးဆောင်ရတာပေါ့လေအဲ့ဒါတကယ်စားမရှိသူဒါပဲဆောင်မယ်သူတို့တွေထဲရောက်တာမဟုတ်ဘူးနိုင်ငံတော်ရဲ့ဘန်ဟိုတင်းဘတ်ဂျက်ထဲကိုရောက်တာဆိုတော့နိုင်ငံတော်ပေးတာဆိုတော့ပေးမယ်ဆိုပြီးပေးတယ်အဲ့လိုဟာမျိုးပေါ့နော်ဆိုတော့ तू ကဒီလိုပေးရကမ်းပြီးရတဲ့ဟာမျိုး तू အင်တန်မှဟိုဆက်ဆုပ်ယွန်ရှာတယ်ပေါ့အခု तू ဒီမင်းကိစ္စဆိုတော့အဲ့လိုအခွန်ဆောင်စားရှိရင်အပြစ်သူများတို့ကိုရှော့ပေးပါလို့ဘာဘာမလုပ်ဘူးသူက offer ပေးရင်တော့ तू မလုပ်ဘူးအဲ့ဒီအတိုင်းပဲလုပ်ပေးပါကျွန်တော်ဘာမှအဲ့ဆိုတော့ဒါနိုင်ငံတော်ပေးရမယ်ကျွန်တော်ချလူပေးတာတော့မပေးနိုင်ဘူ
း
ဒီလိုလူမျိုးပါ
ဟုတ်ကဲ့ဒါကတော့ဒေါအောင်ဆန်းစုကြည်ကြိုက်တဲ့အရေးချင်းတွေလည်းအများကြီးတွေကတခုပေါ့နော်ဒေါအောင်ဆန်းစုကြည်ကလေအိုက်ဒီလိုက်စားမှုပပျောက်ရေးအတွက်ကိုအစွမ်းကုန်လုပ်သွားတယ်လို့အားလုံးကယုံကြည်ထားပါတယ်ဟုတ်ကဲ့ပါတမန်တော်ကြီးဦးထင်ကျော်ကလည်းဒီလိုပဲဒေါစုယုံကြည်ရတဲ့ပုံကိုတယောက်အနေနဲ့အားလုံးကဒီလိုမျိုးစွမ်းဆောင်နိုင်နိုင်မယ်ဆိုပြီးပြည်သူများမျှော်လင့်နေကြပါတယ်ရှင်ဟု
တ်ကဲ့ပါဟုတ
်ကဲ့ကျေးဇူးအများကြီးတင်ပါတယ
်ကျွန်တော်တို့ကလည်းကျွန်တော်အနေနဲ့လည်းဗီဒီယိုလာပြီးအင်တာဗျူးလုပ်တယ်
သမနာတေဦးထင်ကျော်ရဲ့အကိုဖြစ်သူဦးညံစိုးကိုမေးမြန်းထားတဲ့မြမဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင
် VOA မြမပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြမစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာ ပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါသောတာရှင်များရှင်မြန်မာစံတော်ချိန်ည9:00ခွဲရှိပါပြီ VOA American တန်ကနေ2016ခုနှစ်မတ်လ29ရက်နေ့တနင်္ဂနွေနေ့ညပိုင်းအစီအစဉ်ဒီကိုည10:00အထိ Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုတော့တနင်္ဂနွေနေ့ညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးပါမယ်ရှင်အရင်ဦးဆုံးတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ကြရအောင်ပါဖွဲ့စည်းပုံနဲ့အညီပေါ်ပေါက်လာတဲ့အစိုးရအဖွဲ့အစ်ကိုတက်မတော်ကအပြည့်အဝအကာအကွယ်ပေးကူညီရမယ်ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါမယ့်ရင်ချင်းနိုင်ငံကကူညီတင်ဆက်ထားပါတယ်ရှင
်ဒီနေ့မလ29ရက်နေ့ကတက်မတော်နေ့ပါအရင်တုန်းကတော့ဖက်စစ်ဂျပန်ကိုတော်လှန်ခဲ့တာကိုအထင်မှတ်ပြုပြီးတော်လှန်ရေးနေ့အဖြစ်သတ်မှတ်ခဲ့ကြပါသေးတယ်တပြိုင်နက်တည်းပါပဲအခုရက်ပိုင်းမြန်မာနိုင်ငံမှာသမိုင်းဝင်အချိန်ကာလတစ်ခုကိုဖျက်ဆီးနေရပါတယ်နောက်3ရက်လောက်ဆိုရင်သမရဦးသိန်းစိန်ဟာပြည်တော်စုလွှတ်တော်အသစ်ကရွေးချယ်တင်မြှောက်ပေးလိုက်တဲ့သမရအသစ်ဦးထင်ကျော်ကိုတိုင်းပြည်တာဝန်လွှဲပြောင်းပေးရပါတော့မယ်တပြိုင်နက်တည်းမှာပဲနှစ်ပေါင်း90ကျော်အတွင်းပထမဦးဆုံးအကြိမ်ဖြစ်ပြည်လူထုကရွေးချယ်တင်မြှောက်လိုက်သူတွေကရွေးချယ်ပေးတဲ့အစိုးရအဖွဲ့အစ်ကတိုင်းပြည်ကိုစီမံခန့်ခွဲပါတော့မယ်ဒါကလက်ရှိတက်မတော်စစ်ကောင်းဆောင်တွေအတွက်လည်းတစ်ချိန်တစ်ခါမှမကြုံဘူးမဆုံဘူးတဲ့အတွေ့အကြုံသစ်ပါလက်ရှိအခြေအနေကိုတက်မတော်စစ်ကောင်းဆောင်တွေဘလို့သဘောထားသင့်တယ်လဲတက်မတော်အနေနဲ့ဘာတွေဆောင်ရွက်ပေးသင့်တယ်လဲဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ
်အခုပေါ်ပေါက်လာမဲ့ဒေါ်ဆန်းစုကြည်ဦးဆောင်တဲ့အစိုးရအဖွဲ့သစ်ဟာ2008ဖွဲ့စည်းပုံခြေခံဥပဒေအရကျင်းပတဲ့ရွေးကောက်ပွဲမှာ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအနိုင်ရပြီးဖွဲ့စည်းပုံနဲ့အညီဖြစ်ပေါ်လာတဲ့အစိုးရအဖွဲ့ဖြစ်လို့တက်မတော်ကကြိုဆိုရမှာပါသမရအသစ်ရွေးကောက်တင်မြှောက်နိုင်တာအစိုးရဖွဲ့အစ်ခန့်အပ်နိုင်တာနဲ့ပတ်သက်လို့အာဏာလက်လွတ်ဆုံးရှုံးသွားတဲ့စစ်ဘိုလ်ချုပ်ဟောင်းတချို့ကလက်သက်မခံနိုင်ဖြစ်မှာမှန်ပေမဲ့တိုင်းသားပြည်သူအများကတော့ဝမ်းမြောက်ဝမ်းသာရှိနေကြတာမြင်တွေ့ကြားသိနိုင်ပါတယ်တက်မတော်ဆိုတာကလည်းပြည်သူလူထုတဲကပေါက်ဖွာလာတာမို့တက်မတော်မိသားစုအတိုင်းဝိုင်းကြားမှာလည်းအခုလိုပဲဝမ်းမြောက်ဝမ်းသာဖြစ်ကြလိမ့်မယ်လို့ယူဆနိုင်ပါတယ်နိုင်ငံတကာမိသားစုကြီးကလည်းအစိုးရအဖွဲ့အစ်ကိုကြိုဆိုနေကြတာနေ့စဉ်နဲ့အမျှပါပဲဒီလိုအခြေအနေအောက်မှာအစိုးရအဖွဲ့အစ်ကိုတက်မတော်ကကြိုဆိုလက်ခံယုံတည်မကအဲ့ဒီအစိုးရတဲ့တိုင်းပြည်ကိုတည်တည်ငြိမ်ငြိမ်နဲ့စီမံခန့်ခွဲနိုင်အောင်အာမခံချက်ပေးအပြည့်အဝကူညီပေးရပါလိမ့်မယ်အကြောင်းကတော့တက်မတော်စစ်ကောင်းဆောင်တွေဟာဖွဲ့စည်းပုံအခြေခံဥပဒေကိုကာကွယ်စောင့်ရှောက်မဲ့တာဝန်ကိုအပြည့်အဝရယူထားတဲ့အတွက်ဖွဲ့စည်းပုံအရပေါ်ပေါက်လာတဲ့အစိုးရကိုအပြည့်အဝကာကွယ်စောင့်ရှောက်ဖို့တာဝန်ရှိသွားလို့ပဲဖြစ်ပါတယ်
။နောက်ထပ်အရေးကြီးတာတစ်ချက်ကတိုင်းပြည်မှာဆေးရနာရှင်စနစ်နောက်တစ်ကြိမ်ပြန်ပေါ်ပေါက်မလာအောင်ထိန်းသိမ်းကာကွယ်စောင့်ရှောက်ဖို့ဖြစ်ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေမှာဆေးရနာရှင်စနစ်ကျင့်သုံးဖို့ဆိုတဲ့အချက်မပါသလိုအရင်ကဆေးရနာရှင်စနစ်ကျင့်သုံးခဲ့လို့တိုင်းပြည်ထဲမှာကိုယ့်အမျိုးသားအချင်းချင်းလဲသွေးကွဲတိုင်းသားတွေနဲ့လဲပဋိပက္ခဖြစ်တိုင်းပြည်လဲဆင်းရဲမွဲပြာကြဆိုတဲ့အခြေအနေမျိုးရောက်ခဲ့ဖူးလို့ပဲဖြစ်ပါတယ်ဒီအတွက်တမတော်ဟာအရင်တုန်းကတော့ထိတ်ဆုံးကအာဏာရှင်ကြီးတယောက်ရဲ့စကားကိုမြေဝဲမကျနားထောင်တဲ့တမတော်အဖြစ်ကနေဖွဲ့စည်းပုံအခြေခံဥပဒေကိုနာခံတဲ့တမတော်ဖွဲ့စည်းပုံအရပေါ်ပေါက်လာတဲ့နိုင်ငံအထွတ်အထိပ်သမရကိုလေးစားတဲ့တမတော်မျိုးဖြစ်လာအောင်လှည့်ပြောင်းဖို့လိုပါတယ်အာဏာနဲ့လုပ်ပိုင်ခွင့်ဆုံးရှုံးသွားသူတချို့ကတော့နိုင်ငံကိုစစ်အုပ်ချုပ်ရေးပြန်လာစေချင်တာမျိုးရှိကောင်းရှိနိုင်ပါတယ်။အိန္ဒိချင်းထိုင်းနိုင်ငံကိုအားကြတာမျိုးလည်းရှိနိုင်ပါတယ်။တက်မတော်စစ်ကောင်းဆောင်တွေကတော့ဒါတွေကိုနားမယောင်ဖို့လိုပါတယ်။ဒါပြီးရင်အရေးကြီးဆုံးအချက်ကတော့တက်မတော်ဟာမူလတာဝန်ဖြစ်တဲ့အချုပ်အခြာအာဏာထိန်းသိမ်းစောင့်ရှောက်ရေးလိုပြဿနာမျိုးကိုပြန်ပြီးအာရုံစိုက်ဖို့ပါ။ပုံဝင်လင်းပြောရရင်အရင်ဆက်အာဏာရှင်တွေဟာတိုင်းပြည်ပြည်သားတွေကိုနှိပ်စက်ဖို့လောက်တိုင်းပြည်ရဲ့အရင်မြစ်တွေကိုဝေမျှစားသောက်ဖို့လောက်စိတ်ဝင်စားခဲ့ကြပြီးတကယ့်တိုင်းပြည်ရဲ့အချုပ်အခြာအာဏာကာကွယ်ဆောက်ရှောက်ရေးကိုတော့လျှို့ရှုခဲ့တာဖြစ်ပါတယ်
။ဒါကြောင့်လေမြန်မာနိုင်ငံအရှိမြောက်ပိုင်းမှာနိုင်ငံအချုပ်အခြာအာဏာပိုင်ဆိုင်မှုလုံးဝမရှိတဲ့ဒီရေဒီမြေဟာမြမပိုင်နဲ့နေမြေပါလို့ပြောလို့မဖြစ်နိုင်လောက်တဲ့နေမြေတွေအထင်ရှားပေါ်ပေါက်နေတာဖြစ်ပါတယ်။တာဝန်ယူတတ်မယ်ဆိုရင်တက်မတော်စစ်ကောင်းဆောင်တွေအတွက်အရှက်ရစရာကောင်းတဲ့အခြေအနေမျိုးပါဘယ်လိုပဲဖြစ်ဖြစ်ခစ်သစ်စနစ်သစ်စတင်ချိန်မှာတက်မတော်ဟာဒီလိုအချုပ်အခြာအာဏာပိုင်ဆိုးရေး ကိစ္စလူမျိုးကိုကောင်းကောင်းအာရုံစိုက်တင်ပါတယ်။နောက်တစ်ချက်ကတိုင်းရင်းသားစီးလုံးညီညွတ်မှုတည်ဆောက်ရေးအတွက်လက်နက်ကိုင်တိုင်းရင်းသားတွေနဲ့အဖြစ်အခက်ရက်စဲပြီးငြိမ်းချမ်းရေးတည်ဆောက်ဖို့ပါ။ဒီပြဿနာနဲ့ပတ်သက်ရင်သမရဦးသိန်းစိန်အစိုးရအဖွဲ့ဟာငြိမ်းချမ်းရေးအတွက်သမိုင်းတွင်မဲ့စ조사အထောက်အမှုတွေလုပ်ခဲ့တယ်လို့အောင်မြင်မှုလည်းရတဲ့လောက်ရခဲ့ပါတယ်။ဒီလိုအောင်မြင်မှုရခဲ့တာကလည်းသမရဦးသိန်းစိန်အစိုးရကဆောင်ရွက်တဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုတက်မတော်ဘက်ကအပြည့်အဝပူးပေါင်းဆောင်ရွက်ခဲ့လို့ဖြစ်ပါတယ်။အခုလဲဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရအဖွဲ့ဟာငြိမ်းချမ်းရေးကိစ္စတွေဆောင်ရွက်ပါတော့မယ်။ဒီတစ်ခါတက်မတော်စစ်ကောင်းဆောင်တွေဟာသမရဦးသိန်းစိန်အစိုးရအဖွဲ့လက်ထက်တုံးကလို့ပဲဒေါအောင်ဆန်းစုကြည်အစိုးရရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုအပြည့်အဝအားပေးထောက်ခံပူးပေါင်းပါဝင်သင့်ပါတယ်။နောက်တစ်ချက်ကတော့တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပြောနေတဲ့ Standard Army တည်ဆောက်ရေးပါတက်မတော်ကိုတည်ထောင်စုတက်မတော်ပုံစံဖြစ်လာအောင် policy တွေပြုပြင်ပြောင်းလဲပြီးတည်ဆောက်ရမှာဖြစ်တယ်လို့ရုပ်ပိုင်းဆိုင်ရာအရာခင်မီတက်မတော်ဖြစ်ဖို့လဲလိုပါတယ်ဒါနဲ့ပတ်သက်ရင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုယ်တိုင်နေပြည်တော်မှာပြောခဲ့တဲ့စကားတစ်ခွန်းရှိပါတယ်အဲ့ဒါကတော့နိုင်ငံစီးပွားရေးကောင်းမွန်လာမယ်ဆိုရင်နိုင်ငံရေးတည်ငြိမ်မှုရှိပြီးကာကွယ်ရေးစွမ်းအားလည်းမြင့်မားလာမယ်ဆိုတဲ့စကားပါဒါအလွန်မှန်တဲ့စကားပါဒီအတွက်တက်မတော်စစ်ကောင်းဆောင်တွေဟာတိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးကိုတာဝန်ယူထားရတဲ့ NLD အစိုးရတည်ငြိမ်ငြိမ်နဲ့အလုပ်လုပ်နိုင်အောင်အပြည့်အဝပူးပေါင်းဆောင်ရွက်ပေးကြရပါလိမ့်မယ
်တိုင်းပြည်တည်ငြိမ်ပြီးစီးပွားရေးဖွံ့ဖြိုးတိုးတက်ပါမှတမတော်ကိုလည်းခင်မီတမတော်အဖြစ်တည်ဆောက်နိုင်မှာပါဒါမှလည်းတိုင်းပြည်ကြီးထဲမှာတိုင်းပြည်ငယ်လာဆောက်နေသူတွေကလေးစားခန့်ညားရတဲ့တမတော်ဖြစ်လာမှာဖြစ်ပြီးအချုပ်ချာအာဏာကိုတကယ်ကာကွယ်နိုင်တဲ့တမတော်ကြီးဖြစ်လာမှာပါချုပ်ပြီးပြောရရင်ခေတ်သစ်အစကိုရောက်ရှိချိန်မှာတမတော်ဟာဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီပေါ်ပေါက်လာတဲ့တိုင်းပြည်ကိုငြိမ်းချမ်းအောင်ဖွံ့ဖြိုးတိုးတက်အောင်ဆောင်ကျင်းပေးမဲ့ NLD အစိုးရကိုအပြည့်အဝအားပေးထောက်ခံအကူအညီပေးသင့်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီစီဇန်ကိုတော့အခုလိုတနင်္ဂနွေညနဲ့တနင်္လာမနက်ခင်းနေမှာစောင့်မျှော်နားဆင်နိုင်ပါတယ်လာမယ့်အင်္ဂါညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဘာတွေဆွေးနွေးမလဲဆိုတာကိုလည်းမိတ်ဆက်ပေးပါရစေရှင်
စန္ဒာနဲ့ရွေးကောက်တင်မြောက်ခံထားရတဲ့အရသာအစိုးရတဲ့လက်ထက်မှာအရင်ခေတ်ဆက်ဆက်တောက်လျှောက်ရှိနေခဲ့တဲ့မြန်မာလူထုကြားထဲမှာလည်းကြဲကြဲပြန့်ပြန့်သိရှိထားတဲ့အာဂရီလိုက်စားတာတွေလက်သိရစရော့ခေါ်အခွင့်ထူးခံတွေပပျောက်သွားနိုင်မဲ့အလားအလာအခြေအနေမျိုးရှိနေပါပြီလားပြည်သူလူထုစန္ဒာကရောဘလို့များရှိပါသလဲဆိုတာကိုအခုလာမယ့်အင်္ဂါနေ့ညတရက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးလူသူတွေအနေနဲ့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးပါ VO ရဲ့တယ်လီဖုန်းနံပါတ်က1-239-382-555လေးဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ကိုဆွေးနွေးချင်တာကိုစာသားနဲ့ဖြစ်ဖြစ် MP3 အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ဘာဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။လာမယ့်အင်္ဂါညဓာတ်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပါရစေရှင်။အခုဆက်ပြီးတော့ထုတ်လွှင့်ပေးမယ့်အစီအစဉ်ကတော့မရေးသန္တာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာများကဏ္ဍဖြစ်ပါတယ်။နားဆင်ကြရအောင်ပါရှင
်။မင်္ဂလာပါရှင်။VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ချပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒေးလေးတစ်ပုဒ်နဲ့လည်းဖြောပြေပေးမယ်အပြင်သောရရှင်တွေချင်းချင်းပေးပို့လာတဲ့မြစ်တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါရဲ့ရှင်။အခုအရင်ဦးဆုံးတော့ VOE ကပို့ပေးတဲ့ပြည်ရင်ကိုလက်ခံရရှိလို့ဝမ်းသာပါတယ်။ဆိုပြီးတော့စာပြန်ရေးလာတဲ့သောရရှင်တယောက်ရဲ့စာကိုဖော်ပြပေးကြပါမယ်။ပခုတ်ကူမျိုးကကိုမျိုးက VOE 102 102တွေအားလုံးပျော်ရွှင်ချမ်းမြေ့ပါစေလို့ဆုတောင်းရင်းနဲ့အခုလိုရေးလာပါတယ်
။ VOE ကကျွန်တော်တို့လိုပရိသတ်တွေအတွက်အလေးထားပြီးလက်ဆောင်ပို့ပေးတဲ့အတွက်မြုံကြည်နိုင်လောက်အောင်ပဲဝမ်းသာကျေးဇူးတင်မိပါတယ်ခင်ဗျာ။အစဉ်အမြဲအားပေးနေရတဲ့ VOE ပရိသတ်အပေါ်အလေးထားတဲ့အတွက်လည်းကျေးဇူးတင်ကျေနပ်ရပါတယ်။ VOA ကစနေနေ့ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုတော့မလွတ်တမ်းစောင့်မျှော်အားပေးနေသလိုဂျန်တဲ့အစီအစဉ်ကောင်းတွေကိုလည်းကြိုက်နှစ်တက်ရပါတယ်ကျွန်တော်တို့လိုသတင်းကြိုက်တဲ့သူတွေအတွက်တော့ဗဟုသုတရစရာတွေကိုလည်းအထူးကြိုက်နှစ်တက်မိပါတယ် VOA ရေနိုင်ငံရဲ့အပြောင်းအလဲဖြစ်စဉ်တဲ့အတူအယက်သားသမရတိကြီးကိုကြိုဆိုရင်း VOA ဝိုင်းတော်သားများအားလုံးပျော်ရွှင်ချမ်းမြေ့မှုနဲ့ထပ်တူသတင်းကောင်းတွေအစဉ်တင်ဆက်နိုင်ပါစေလို့ဆုတောင်းပါတယ်ဗျာ
ဟုတ်ကဲ့ VOA ကပို့ပေးတဲ့ပြည့်ကလေးရရှိတယ်ဆိုလို့အတိုင်းမသိဝမ်းသာရပါတယ်ဒီတော်ရရှင်က VOA ကိုအားတဲ့အချိန်တိုင်းစာရေးဆက်သွယ်ပါဦးမယ်လို့ရေးလာပါတယ်ဟုတ်ကဲ့ပါရှင်စာမျှော်နေပါမယ်လို့ကိုမျိုးကိုပြောချင်ပါတယ်နော်VOA ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေထဲမှာတော့အင်္ဂါညတိုင်းတင်ဆက်ပေးနေတဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်နဲ့စနေညတိုင်းတင်ဆက်ပေးတဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်တို့မှာသောရရှင်နေကိုရိုင်းပါဝင်ဆွေးနွေးနိုင်တာဖြစ်ပါတယ်။အဲ့ဒီအစီအစဉ်မှာကိုရိုင်းပါဝင်ပြီးတော့မဆွေးနွေးနိုင်တဲ့သောရရှင်တချို့အနေနဲ့ကတော့ VOA ကိုအီးမေးလ်ပေးဖို့ဒါမှမဟုတ်လဲ VOA ရဲ့ Facebook အစာမျက်နှာပေါ်မှာသူတို့ဆွေးနွေးခြင်းတဲ့အကြောင်းအရာကိုရေးသားပြီးတော့ပါဝင်ပြီးတော့ဆွေးနွေးတတ်ကြပါတယ်။ဒီသားတဲ့သောရရှင်နေများတဲ့အခါမှာကျမတို့အားလုံးကိုစုံစည်းအောင်တော့မဖော်ပြပေးနိုင်ဘူးဆိုတာသောရရှင်နေလည်းသိမယ်ထင်ပါတယ်နော်ဒီထက်ကအခုတပတ်စနေညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးတဲ့အကြောင်းအရာနဲ့ပတ်သက်ပြီးတော့သောရရှင်သူပါဝင်ပြီးဆွေးနွေးခြင်းနဲ့ရှူတောင်းကနေရေးလာတာကိုဝေမျှပေးခြင်းပါတယ်မိုးချိုးသွားဆိုတဲ့သောရရှင်က VOA ရေးဆိုပြီးတော့
VOA ရေးဆိုရတဲ့ဝန်ကြီးတွေပေါ်ဘလို့မြင်လဲဆိုရင်ကျွန်တော်အနေနဲ့ဘလို့မှမမြင်ပါဘူးဘာဖြစ်လို့လဲဆိုရင်သူတို့ကဘာမှမလုပ်ရသေးလို့ဘာမှလည်းပြောစရာမရှိတာပါအခုတော့လူပြောများနေတဲ့ဇကားကတော့ဘွယ်လမကိစ္စနဲ့ပတ်သက်ပြီးပြောနေကြတဲ့ကိစ္စပဲဖြစ်မယ်ထင်ပါတယ်ဆိုတော့ဗျာပြည်သူတွေအများဆုံးပေးလိုက်တဲ့မဲတွေကသူတို့ရဲ့ဘွယ်တွေကိုကြည်ပြီးပေးခဲ့ကြတာမဟုတ်ပါဘူးဒေါ်ဆန်းစုကြည်ကိုယုံကြည်လို့ဒေါ်ဆန်းစုကြည်ရဲ့တာဝန်ယူတတ်မှုတာဝန်ခံတတ်မှုနဲ့ပြည်သူတွေကိုပေးထားတဲ့ဂတိတည်မဲလို့ယုံကြည်ခဲ့ကြလို့ NLD ကိုမဲပေးပြီးအစိုးရဖြစ်ခွင့်ပေးခဲ့ကြတာပါအဲ့တော့ VOA ကအခုလုံးမဲ့အစီအစဉ်မှာကျွန်တော်အနေနဲ့ပြောစရာရှိတာကဒီအစီအစဉ်လုပ်ဖို့လောလောဆယ်စောနေသေးတယ်လို့ထင်ပါတယ်ဗျာ
အစိုးရအစ်ဝင်ကြီးတွေပုံမှန်ဘလို့မြင်လဲဆိုတဲ့ဒီစနေညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာတင်ဆက်ပေးသွားတဲ့အကြောင်းအရာဆွေးနွေးချက်နဲ့ပတ်သက်ပြီးတော့ဒီသောရရှင်မိုးချိုးသွားကအခုလိုဆွေးနွေးလာသလိုလဲအောင်ဆိုတဲ့သောရရှင်ကတော့
တော်ပြောင်းလဲယူရလိမ့်မယ်အရင်အစိုးရလုပ်ထားခဲ့တာတွေကိုလူတွေရဲ့အကျင့်တွေဝန်ထမ်းတွေရဲ့အကျင့်တွေပြီးတော့တော်တော်ကြီးမြေတွေကစာတော်တော်ယူရင်းပြည့်စည်နေပြီဆိုတော့ NLD အစိုးရဟာပြင်ဆင်ခြင်းနဲ့တိုးတက်အောင်တော်တော်ရုန်းကန်ရလိမ့်မယ်လို့မြင်မိပါတယ်ဗျာ
ဒါကတော့စနေညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးခဲ့တဲ့အကြောင်းအရာပေါ်မှာသောရရှင်နေဝင်ပြီးတော့ဆွေးနွေးလာကြတာကိုကျွန်တော်တို့ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာအချိန်မလောင်းငါတဲ့အတွက်မဖော်ပြပေးနိုင်တာပါမြန်မာပြည်ကပေးစာများကဏ္ဍမှာလဲစာရီအားလုံးကိုမဖော်ပြပေးနိုင်ပါဘူးเนาะတချို့ကိုကောင်းထုတ်ပြီးဖော်ပြပေးလိုက်တာဖြစ်ပါတယ်ရှင်တော်ရရှင်တွေကိုကြားဖြတ်ပြီးတော့နောက်တိုင်းတေးလေးတစ်ပုတ်နဲ့ဖြောပြပေးကြပါမယ်။နောက်ပိုင်းမှာတော့တော်ရရှင်တွေရဲ့ရင်ဖွင့်စာတွေကိုဖော်ပြပေးသွားအောင်မှာဖြစ်ပါတယ်။ဒီတစ်ပတ်တော့တော်ရရှင်တွေကို Billboard Hot အဖြစ်ဆုံးတေးနံပါတ်100အစီအစဉ်မှာနံပါတ်30အတွင်းထိန်းနှောင်းကိုရောက်လာတဲ့သချင်းတစ်ပုတ်နဲ့ဖြောပြပေးမှာဖြစ်ပါတယ်။ဒိမနိုင်ငံက Soul Pop ဂီတအဖွဲ့တစ်ဖွဲ့ဖြစ်တဲ့ Lucas Graham အဖွဲ့ရဲ့ Lucas Graham Blue Album ကတေးသချင်းဖြစ်ပြီးတော့2015 September လမှာ Copenhagen တေးထုတ်လို့ရေးကနေပြီးတော့ online မှာစတင်ပြီးဖြန့်ချိခဲ့တဲ့သချင်းပဲဖြစ်ပါတယ်။သူတို့ဖွင့်ရဲ့ပင်တိုင်းအဆိုရှင်လည်းဖြစ်နောက်ပြီးတော့ဒီသချင်းကိုဆက်ဆိုသူတွေထဲမှာတဦးပါဝင်လည်းဖြစ်တဲ့ Lucas Graham Forkhammer ကဒီ7 years 9 နှစ်ဆိုတဲ့သချင်းဟာသူ့ရဲ့ဘဝကိုထင်ဟပ်တဲ့သချင်းဖြစ်ပါတယ်လို့ပြောပါတယ်။သူ့ရဲ့ကြော်လွန်ခဲ့တဲ့ဘဝအစိပ်ပိုင်းနောက်ပြီးတော့အနာဂတ်မှာပိုင်ဆိုင်ခြင်းနဲ့အောင်မြင်မှုဒါတွေကိုတီးဖွဲ့ထားတာဖြစ်ပါတယ်။အသက်60ရွယ်အထိဘဝကြော်ဖြတ်မှုအပိုင်းကိုတော့နောက်ပိုင်းမှာစိတ်ကူးရင်ပြီးတော့ထည့်ပြီးတော့တည်ဆူထားတာဖြစ်ပါတယ်။သူ့ရဲ့ဖခင်ဖြစ်တဲ့သူကအသက်62နှစ်မှာဆုံးပါသွားတာဖြစ်လို့သူအဲ့ဒီအရွယ်အထိပို့ပြီးတော့အသက်ရှည်နေနိုင်မနေနိုင်ဆိုတာကတော့တကယ်အချိန်ရောက်တော့မှပဲသူသိရတော့မယ်လို့ပြောခဲ့တာပါ။အခုသူကဖခင်တယောက်လဲကိုယ်တိုင်ဖြစ်လာခဲ့ပြီးတော့ဘဝမှာဖခင်ဖြစ်တည်ရည်တည်ဖို့ကအရေးကြီးဆုံးပဲလို့လဲယုံကြည်ထားပါတယ်တဲ့။သားသမီးတွေအတွက်အမြဲတမ်းချစ်ခင်ယုံကြည်ခံရတဲ့မိတ်ဆွေကောင်းတငယ်ချင်းကောင်းလို့ဖခင်မျိုးဖြစ်နေဖြစ်အောင်နေထိုင်သွားမယ်လို့သူကပြောသွားပါတယ်။သူကဒီသချင်းနဲ့ပတ်သက်ပြီးတော့ပြောတာလေးတခုစိတ်ဝင်စားစရာကောင်းတာရှိပါတယ်။ပြောလို့မကောင်းပေမဲ့တဲ့သူ့ရဲ့အဖေသေးသွားခဲ့လို့ပဲသူဒီလောက်ကြီးကြီးကျယ်တဲ့အောင်မြင်မှုတွေရလာတာပါလို့သူကပြောပါတယ်။သူ့ရဲ့အဖေသား2012ခုနှစ်မှာကွယ်လို့မသွားခဲ့ဘူးဆိုရင် Happy Home ပျော်ရှင်ပွဲအိမ်လေးဆိုတဲ့တခြင်းကိုရေးပြမှာလည်းမဟုတ်ပါဘူး။အဲဒါဆိုရင် Scandinavia နိုင်ငံမှာလည်းအောင်မြင်မှုတွေရမှာမဟုတ်ပါဘူး။ပြီးတော့အခုပေါက်တဲ့ 7 years ဆိုတဲ့တခြင်းလည်းသူရေးပြမှာမဟုတ်ဘူး။ဒီတခြင်းကြောင့်ပဲသူအခုလိုမျိုး America အထိပေါက်ပြီးတော့ Warner Brothers တေးထုတ်လို့ရင်းနဲ့စာချုပ်ချုပ်ဖြစ်ရတဲ့အထိဖြစ်တာပါလို့သူကပြောပါတယ်။ဒ ဒီတချင်းကအခုထိဆိုရင်တော့ Billboard Hot ဖြစ်ဆုံးတေးတရာအစီအစဉ်နဲ့မှာသူတို့အဖွဲ့ရောက်ပြီးသားဒီအစီအစဉ်နဲ့မှာအမြင့်ဆုံးဖြစ်တဲ့နံပါတ်3ကိုရောက်လာတာပါဒီ Billboard Hot ဖြစ်ဆုံးတေးတရာအစီအစဉ်မှာရောက်နေတာလည်းသတင်းပတ်5ပတ်ရှိပြီဖြစ်ပါတယ် Lucas Graham အဖွဲ့ရဲ့7 years 9 years ဆိုတဲ့တချင်းကိုနားဆင်ကြည့်ပါအောင်ရှင
် Once I was 7 years old my mama told me go make yourself some friends or you'll be lonely once I was 7 years old It was a big, big world, but we thought we were bigger. Pushing each other to the limits, we were learning quicker. By 11, smoking herb and drinking burning liquor. Never rich, so we were out to make that steady figure. Once I was 11 years old, my daddy told me, go get yourself a wife or you'll be lonely. Once I was 11 years old. So I started writing songs, I started writing stories Something about that glory just always seemed to bore me Cause only those I really love will ever really know me Once I was 20 years old, my story got told Before the morning sun when life was lonely Once I was 20 years old Only see my goals, I don't believe in failure Cause I know the smallest voices, they can make it major I got my boys with me, at least those in favor And if we don't meet before I leave, I hope I'll see you later Once I was 20 years old, my story got told I was writing about everything I saw before Songs have been sold We've traveled around the world And we're still roaming Soon we'll be 30 years old
Lucas Graham အဖွဲ့တည်ဆူထားတဲ့7 years ဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါနောက်ပိုင်းမှာတော့တော်ရရှင်နေအတွက်မြန်မာတခြင်းလေးတစ်ပုဒ်နဲ့တေးလက်ဆောင်ပေးဦးမှာဖြစ်ပါတယ်အခုတော့တော်ရရှင်နေရဲ့ရင်ဖွင့်စာတွေကိုဆက်ပြီးတော့ပြောပြပေးသွားခြင်းပါတယ်ရှင်မော်လမြိုင်ကဈေးသူဈေးသားများဆိုပြီးရေးလာတဲ့တော်ရရှင်ကတော့မုံပြင်းတဲ့မော်လမြိုင်စစ်ကဲကုန်းရက်မင်္ဂလာဈေးအရှိလျှက်စစ်တက်တိုင်းတတိုင်းဟာအလုံးမဲစောင်းနေပြီးတော့အုတ်ခုံမှလည်းယိုယွင်းနေပါတယ်ဆိုပြီးဓာတ်ပုံတွေရိုက်ပြီးတော့ပို့လာတာပါဟုတ်ကဲ့ဓာတ်ပုံထဲမှာတက်တိုင်းတော်တော်စောင်းနေတာလည်းတွေ့ရသလိုသူ့ရဲ့အောက်ခြေကဒီခုထားတဲ့ဒီကြောက်တုံးကလည်းတော်တော်လေးကိုပြုတ်ခွဲပြီးတော့ဒီဓာတ်တိုင်းပြုတ်ကြမလို့ဖြစ်နေတာတွေ့ရပါတယ်နော်အဲ့လိုမျိုးတက်တိုင်စောင်းနေလို့ဈေးသွားဈေးလာတွေအတွက်အသက်အန္တရာယ်စိုးရိမ်ရပါတယ်။အများဆုံးလာရောက်ပြုပြင်ပေးစေခြင်းပါတယ်။ဆိုပြီးတော့ဈေးသူဈေးသားများဆိုပြီးတော့မော်လမြိုင်စစ်ကဲကုန်းရက်မင်္ဂလာဈေးကဈေးသူဈေးသားတွေဆိုပြီးတော့ရွေကတစင်သက်ဆိုင်ရာတည်အောင်လို့ပြောလာပါတယ်ရှင်။မြမတယ်လီဖုန်းဆက်သွယ်လုပ်ငန်းနဲ့ပတ်သက်ပြီးတော့သွားရရှင်တယောက်ရေးလာတဲ့စာမှာတော့ MPD ကငွေတွေမတရားကောက်ခံနေရပါတယ်ဆိုပြီးတော့သူကချက်လန်ပြေစာဖြတ်ပိုင်းနဲ့တကွာဟိုဓာတ်ပုံရိုက်ပြီးတော့စာရေးပြီးတော့ရင်ဖွင့်လာပါတယ်ရှင်။
MPD လုပ်ငန်းဟာဆိုးရပိုင်းဖက်ဆက်ကုမ္ပဏီမဟုတ်တော့ပေမဲ့အခုအချိန်ထိကြိုးဖုံးတွေကိုလစဉ်ကြီး900ကျပ်ကောက်ခံတာတွေလုပ်နေတာလုံးဝအတိတ်ပဲမရှိပါဘူး။သွားလျာတည်သွားနိုင်တဲ့မိုဘိုင်းဖုန်းကတ်တွေကိုတောင်လစဉ်ကြီးပေးစရာမလိုတဲ့ကာလမှာအခုလိုကြိုးဖုံးတွေကိုလစဉ်ကြီး900ကျပ်စီကောက်ခံနေတာကိုပယ်ဖြတ်စီလိုတဲ့အတွက်အခုလိုစာရေးသားပေးပို့လိုက်တာပါ။ကြိုးဖုံးတွေကိုလစဉ်ကြီးကောက်ခံတာကနေငွေကြေးဘလောက်အပူရနေတယ်ဆိုတာမှန်းကြည့်နိုင်ပါလေ။မတရားငွေကြေးကောက်ခံတာကိုခံရတယ်လို့ခံစားရတဲ့အတွက်ကျေးဇူးပြုပြီးဒီစာကိုအမြန်ဆုံးထုတ်လွှင့်ပေးစီလိုပါတယ်
။ဒီတစ်ပတ်တော့သောရရှင်ရဲ့ရင်ဖွင့်စာတွေကိုဒီမှာပဲရက်ချင်ပါတယ်နော်။နောက်ပိုင်းမှာမြန်မာသတင်းလေးတစ်ပုဒ်နဲ့ဆက်ပြီးတော့ဖြောပြပေးဦးမှာရှင်။ကျမတို့ view ရဲ့မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြေတားတီလက်ဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American အသံမြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ် 855 ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတစ်ခုစာရေးသားနိုင်ကြပါရဲ့ရှင် VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ် ဆက်ပြီးတော့တိတောင်းလာတဲ့တော်ရရှင်တယောက်ရဲ့အစာကိုပြောပြပေးကြပါမယ်။ VOA နဲ့အဆက်အသွယ်ပြတ်တာကြပါပြီလို့ရေးလာတဲ့တော်ရရှင်ကတော့ဝန်ထမ်းဆရာပေါ့ဆာဖြစ်ကလေးက VOA ကိုကြိုးစားကြိုးစားပဲနားထောင်ဖြစ်ပါတယ်တဲ့။သူယုံကြည်ရာအစီအစဉ်မှာနောက်တစ်ချိန်ပါဝင်လို့ရတဲ့ကျွန်တော်ရဲ့ယုံကြည်ရာလေးတွေကိုပြောပြကြပါမယ်ဗျာ။အခုကျွန်တော်တာဝန်ထမ်းဆောင်နေတဲ့သခိုင်းတိုင်းဒေသကြီးဒဇယ်မြို့နယ်အထကကွယ်စနွင်တော်ကျောင်းမကျောင်းဆောင်ဆရာကြီးဦးကြီးချစ်လွန်းနဲ့ရွာကန်ဒေသဆရာဆရာမများအဝေးရောက်ဆရာဆရာမများအတွက်မေတ္တာတင်လဲဆောင်တပုတ်ပါခြင်းပါတယ်။သုံးလာတာကြောင်းပိတ်လို့လွမ်းဆွတ်တဲ့အနေနဲ့သတိရလိုပါတဲ့။တခြင်းကောင်းစဉ်တော့မပြောတော့ပါဘူး။ VOE ကအစဉ်ပြေတဲ့တခြင်းပဲရွေးပေးပါ။ဆရာမနဲ့ပတ်သက်တဲ့တခြင်းဆိုရပါတယ်ဆိုပြီးရေးလာပါတယ်။သောရရှင်ဝေဖြိုးဖြစ်ပါတယ်။ဒီတော့ဒီတစ်ပတ်ဒီသောရရှင်တောင်းဆိုတဲ့ဒီဆရာမနဲ့ပတ်သက်တဲ့တခြင်းလေးရုံးက VOE အဖွဲ့သားတွေလည်းဝိုင်းပြီးတော့တောင်းကြတာနဲ့ဘိုးဘိုးဟန်တီဆိုထားတဲ့ဆရာမဆိုတဲ့တခြင်းလေးထုတ်လွှင့်ပေးကြပါတယ်နော်။ဒီတေးတောင်းတဲ့သောရရှင်တေးတောင်းခံရတဲ့သောရရှင်တွေရော VOA တိချစ်သောရရှင်အားလုံးရောဒီသချင်းလေးကိုနားဆင်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နားဆင်ကြည့်ပါအောင်ရှင
်သောရရှင်ချိန်လင်းတော့ဒီဘုံကျော်ပြည့်တဲ့မုံနာမဒီSe ama gobe te sue a chimi di Oi tora yanchi Chen len lo di Bong jo pyat de mo na ma di Tra ka bo di Se ama gobe te sue achin me de change la yang tan na alwan go ba di chit tu shi yin au khwen pyo ba la lo di yo yo ne man da go pyo mi ta ke sait ga a di me me ma maမချစ်ခဲ့ဘူးတရာကပိုတဲ့ဆရာမကိုပဲအသက်ဆွဲအောင်ချစ်မိသေ
းဘဘဟန်တီဆိုထားတဲ့ဆရာမဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးဖို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်အကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးသချင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ website လိပ်စာက bemis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင
်။Siamo gobe a te sue a chimmi di Changi
Mae tana jo season tin set de Myanmar pi ma pe sa mya khanda go na sin ga ya da phit par de shin set pi lo thu cha san pya tadin mya a season go ko ta nyu u ne makin phyu thwe do tin pya tha da na sin ya au ma shin
ဂျပန်နိုင်ငံမှာထွက်ပြေးလွတ်မြောက်ပြီးတော့ဂေါက်ကွင်းတစ်ခုထဲမှာရှောက်ပြေးနေတဲ့မြင်းကြားတစ်ကောင်ဟာရဲရရှိတွေပါဝင်လူတွေအုပ်လိုက်ကြီးဝိုင်းဖိုင်းတာကိုထွက်ပြေးနေတဲ့မီဇီတနက်နဲ့အပြစ်ခံပြီးတဲ့နောက်ရေကန်ထဲကျပြီးတော့ရင်းနေသေဆုံးသွားပါတယ်။အသက်နှစ်နှစ်သားအရွယ်ဒီမြင်းကြားဟာမျက်စိအသင်းကနေလွတ်မြောက်လာတာလို့ရဲတပ်ဖွဲ့ကပြောပါတယ်။ဒီမြင်းကြားဟာမီဇီတနက်နဲ့အပြစ်ခံပြီးတဲ့နောက်တော့ရေကန်ထဲကိုပြေးသွားခဲ့တာပါ။သူ့ကိုမင်းနဲ့ပိုင်းအတွင်းကဲတင်ခဲ့ပေမဲ့လည်းသူ့နှလုံးကမခုံတော့ပါဘူး။နှလုံးပြန်ခွန်လို့ကျူးပန်းမှုတွေကလည်းမအောင်မြင်ခဲ့ပါဘူးလို့ရဲတပ်ဖွဲ့ကပြောပါတယ်။
ပြည်သူ့သမ္မတနိုင်ငံဖရက်မြူရောကသရိတ်ဆန်ယုံတခုကနာမည်ကြီးစက်ကူထုံစက်ယုံတခုနဲ့ပူးပေါင်းပြီးတော့စစ်ချေးတုံးကနေစက်ကူထုံဖို့ကြိုးစားနေပါတယ်။သရိတ်ဆန်ယုံကိုလာရောက်လဲပဲချသူတွေကလည်းစစ်ချေးတုံးကနေသူတို့ကိုယ်တိုင်ဒီစက်ယုံရဲ့နေရာအသစ်မှာ စက်ကူတွေကိုစမ်းသပ်လုပ်နိုင်တော့မှာပါစင်ချေးတုံးတွေကိုမျိုးစာဖြစ်ရောင်းနေတဲ့အချိန်၅နှစ်အကြာမှာတော့အခုလိုစင်ချေးတုံးကနေစက်ကူထုတ်တာကိုလှုပ်ဖို့ကြင်ကြာချက်ထွက်လာတာပါဒီစက်ကူတွေကိုရိုးရာစက်ကူထုံနည်းနဲ့ထုတ်လုပ်မှာဖြစ်ပါတယ်ဒီလုပ်ငန်းကိုအချက်ပေးစတင်ခဲ့သူသရိတ်ဆိုင်ယုံညွှန်ကြားရေးမှူးဘီယိုစလဖ်ဘိုဘက်ရဲ့မိသားစုနာမည်ဘိုဘက်ကလည်းစစ်ချေးတုံးလို့အဓိပ္ပာယ်ရပါတယ်ရှင
်အမေရိကန်ပြည်သူ့နောက်မြောက်ပိုင်းဝါရှင်တန်ပြည်နယ်ဆီယက်တယ်မြို့ကလူစီကားပြီးတော့စီးပွားရေးလုပ်ငန်းတွေရှိတဲ့ရပ်ကွက်ကသစ်ပင်အမြင့်တက်နေရမှာလူတစ်ယောက်တက်ထိုင်နေတဲ့အတွက်လူများအာရုံစိုက်ဆရာဖြစ်သွားခဲ့ရပါတယ်သူဟာအမြင့်ပေ80လောက်ရှိတဲ့ Sequoia ထင်းဥပင်ကြီးပေါ်မှာ25နာရီကျော်ထိုင်နေခဲ့တာပါ။အင်္ဂါနေ့နေကင်းပိုင်းလောက်ခရေကအပင်ပေါ်ရောက်နေခဲ့ပြီးတော့ဘူတုံးနေ့ညပိုင်းမှာခဏပြန်ဆင်းလာခဲ့ပြီးအဲ့နောက်ချက်ချင်းပြန်တက်သွားခဲ့ပါတယ်။မီစီကုန်တိုင်ကြီးရဲ့ဘေးနားမှာရှိတဲ့ဒီအပင်ပေါ်ကနေသူ့ကိုဆင်းလာဖို့ရဲတွေကပြောပေမဲ့သူကတော့စကားပြန်မပြောခဲ့ပါဘူး။အရေးပေါ်ကယ်ဆယ်ရေးဝန်ထမ်းတွေကလည်းပန်းသီးတွေနဲ့ပစ်ပေါက်ခဲ့ပါတယ်။စီတန်မျိုးကလူတွေကိုအာအသင့်စေခဲ့တဲ့အဲ့ဒီလူဟာ25နာရီအကြာမှာတော့ဘေးအန္တရာယ်ကင်းကင်းနဲ့ပဲပြန်ဆင်းလာနိုင်ခဲ့ပါတယ်။သူ့ကြောင့်အင်တာနက်မှာချက်ချင်းပြန့်သွားပြီးတော့ Man in 3တစ်ပင်မော်ကလူဆိုတဲ့ခေါင်းစဉ်နဲ့ Twitter hashtag လေးနာမည်ကြီးခဲ့ပါတယ်။နောက်ဆုံးတော့သူ့ကိုစစ်စစ်ဖို့အတွက်စီးုံကိုခေါ်ဆောင်သွားခဲ့ကြပါတယ
်။မေဃပြောင်စုဝါရှင်တန်မြို့တော်မှာသမရနဲ့သမရကတော့လူနာမည်ပေးထားတဲ့အမေရိကန်သိန်းခန့်တစ်ကောင်ကနေသိန်းခန့်ငယ်လေးတစ်ကောင်ကိုပြီးခဲ့တဲ့တောက်ကြနေ့မတ်လ18ရက်နေ့ကပေါက်ဖွားခဲ့ပါတယ်။အဲ့ဒီနောက်48နာရီအကြာမှာဒုတိယသိန်းငွေကလေးလဲအကောင်ပေါက်ခဲ့ပါတယ်။အမေရိကန်သိန်းငွေတွေဟာပြီးခဲ့တဲ့ဆယ်စုနှစ်တွေကမျိုးတုံးပြောက်ွယ်တော့မလို့ဖြစ်ခဲ့ပြီးတော့သူတို့ရဲ့နေထိုင်ရာဝန်းကျင်ကိုကာကွယ်ထိန်းသိမ်းတာတွေနဲ့ DDD ပိုးသက်စေအသုံးပြုမှုကိုပိတ်ပင်ခဲ့ပြီးတဲ့နောက်မှာတော့သိန်းငွေအကောင်ကြီးတိုးပွားပြီးတော့ပြန်လည်တလန်းထူလာတာကြောင့်မို့လို့ဗဟုဆိုရရဲ့ရှားပါးမျိုးစိတ်စည်ရင်ကနေ2009ခုနှစ်မှာပြန်ပြီးတော့ဖယ်ရှားပေးခဲ့ပါတယ်ရှင်။
ကိုသားညိုဦးနဲ့မခင်ဖြူထွေးတို့စီစဉ်တင်ဆက်ခဲ့တဲ့ထူးခြားစမ်းပြသတင်းများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။တင်းငွေနေနေညပိုင်းရဲ့အပတ်စဉ်ခန္ဓာအစီအစဉ်တွေကတော့ဒီလောက်ပါပဲ။အခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကတလှည့်ကြီးညာပေးပါမယ်ရှင်။
ဆီးရီးယားအစိုးရတပ်ဖွဲ့တွေကရုရှားတို့ရဲ့လေကြောင်းတိုက်ခိုက်မှုအထောက်အကူနဲ့ပါလ်မာယာမြို့ကိုအစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့လက်ကနေပြန်လည်သိမ်းပိုက်လိုက်နိုင်ပြီဖြစ်ပါတယ်။ဆီးရီးယားရှေးဟောင်းမြို့ပါလ်မာယာကိုအစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့ကလွန်ခဲ့တဲ့ဆယ်လကသိမ်းယူခဲ့ပြီးနှစ်ပေါင်း2000နီးပါးတပ်တန်းရှိပြီဖြစ်တဲ့ရှေးဟောင်းရုပ်တုတွေကိုလည်းဖျက်ဆီးခဲ့တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအနောက်ပိုင်းပြည်နယ်တွေဖြစ်တဲ့ဝါရှင်တန်အလက်စကာနဲ့ဟာဝိုင်ပြည်နယ်တွေမှာမနေ့စနေနေ့ကကျင်းပတဲ့ဒီမိုကရက်တစ်ပါတီတွင်တမနာလောင်ပနားမရွေးချယ်ပွဲတွေမှာတော့ဘားမောက်ပြည်နယ်အထက်လွှတ်တော်အမတ်ဘာနီဆန်ဒါစ်ကပြည်နယ်၃ခုစလုံးမှာအနိုင်ရပါတယ်။ဒါကြောင့်ပါတီတွင်တမနာလောင်ရွေးချယ်ပွဲတွေမှာဦးဆောင်နေတဲ့ဟီလာရီကလင်တန်ကိုမှီဖို့အနေငယ်ပိုပြီးနှိစက်သွားပါတယ်။ဘားမောက်အထက်လွှတ်တော်အမတ်ဘာနီဆန်ဒါကအလက်စကာပြည်နယ်မှာမဲရလ82ရာခိုင်နှုန်းရရှိခဲ့သလိုဝါရှင်တန်နဲ့ဟာဝိုင်ယီပြည်နယ်တွေမှာလည်းမဲရလ80ရာခိုင်နှုန်းကျော်ကိုရရှိခဲ့တာဖြစ်ပါတယ်။ဘယ်လ်ဂျီယံနိုင်ငံဘရဆဲမြို့တော်တိုက်ခိုက်ခံရမှုအတွင်သေဆုံးခဲ့ကြသူတွေအတွက်အောက်မေ့သတိရတဲ့အနေနဲ့စုဝေးနေကြတဲ့လူအုပ်အတွင်တိုးဝှေ့ဝင်ရောက်ခဲ့ကြတဲ့ရွှေပြောင်းဝင်ရောက်မှုကိုစန့်ကျင်သူလက်ရဝါဒီတွေကိုအဓိကရုပ်နှိမ်နင်းရေးရဲတပ်ဖွဲ့ကမိသက်ပိုက်တွေအုံပြုပြီးဒီကနေ့မှပဲလူစုခွဲခဲ့ရပါတယ်။
သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုရနိုင်ဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Vitus Sunyet ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝေယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးသလို VOA မြန်မာပိုင်းအစီအစဉ်ရဲ့ Internet စာမျက်နှာ bamis.voanews.com မှာလည်းပြန်ပြီးတော့နားဆင်နိုင်ပါတယ်။မနက်ဖြန်တနင်္လာနေ့မနက်ခင်းမနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်ကိုလည်းစောင့်မျှော်နားဆင်ကြပါရှင
်. This program has come to you from the Voice of America, Washington.